Welcome to the Voice of America in Burmese.
မင်္ဂလာညချမ်းတော်တာရှင်များရှင်2019ခုနှစ်ဧပြီလ26ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်လေးကိုမြေခင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ24.25/32တို့ကနေတည်းထုံးလွှင့်ပေးနေပါတယ်။ကျွန်တော်အီတန်စမာဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းကဒီညနားဆင်မဲ့တဲ့တွင်ဒီမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကခုနှစ်ရှော့ချပေးမဲ့တဲ့တွင်ကြောင့်အမေရိကန်နဲ့အာရှအစုရှယ်ယာဈေးတွေတက်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီသတင်းပတ်သက်ကျင်းပမဲ့အာဆီယံထိပ်သီးညီလာခံမှာတင်းမာမှုတွေကြီးထွားနေတဲ့တောင်တရုတ်ပင်လယ်ပြင်ရေးပါဝင်လူကြုံရေးကိစ္စရပ်တွေကိုဦးစားပေးဆွေးနွေးဖို့ရှိနေပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းဒီပြီးမှာတော်တာရှင်နေနားဆင်ကြမှာကပြီးခဲ့တဲ့ဆိုရလက်ထက်မကွေးတိုင်းဝန်ကြီးချုပ်ဦးဖုံးမော်ရွှေလက်ထက်မှာပြည်အောင်စုချက်ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီအတွက်ပေးလှူခဲ့တယ်လို့ပြောဆိုနေကြတဲ့ငွေတန်းပေါင်း1900ကျော်ကိုမကြမီရက်ပိုင်းအတွက်မှာပြန်လည်ပေးအမယ်လို့ပြောဆိုထားတဲ့အကြောင်းကို
ငွေကြေးကဥပမောကြီးအိတန်းထောက်ခွန်ရကိုရပိုင်လိမ့်မယ်တဲ့အဲ့လိုပြောတာကြာ။တဏှာရီကတော့သူတို့ပြေးပါလိမ့်မယ်ဘယ်တော့ပြေးမယ်တော့မသိဘူးပေါ့နော်။နောက်တစ်ခါရွှေသူကငွေစုငွေကြေးရည
်လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကခုလိုပြောသွားတာကိုမကြခင်မှာပြေဆိုနားဆင်ကြမှာပါ။ဒါပြင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကအရင်နှစ်တွေကတည်းကဆိုင်အစဉ်စနစ်စစ်တက်လာတဲ့သတင်းအပြင်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းကအကူအညီတွေကိုရှော့ချသွားမယ်ဆိုတဲ့သတင်းဆက်လာတွေကိုလည်းဒီညပိုင်းမှာနားဆင်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်သိန်းကြီးထိုက်တို့ကကြီးညာပေးသွားပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူထုချင်းရဲ့ဝင်ငွေခွန်တွေကိုရှော့ချပေးမယ့်အစီအစဉ်ကြောင့် Wall Street ငွေကြေးဈေးကွက်မှာအစုရှယ်ယာဈေးတွေမနေ့တုန်းကမြင့်တက်သွားခဲ့တယ်လို့အာရှဈေးကွက်တွေမှာလည်းရှယ်ယာဈေးတွေအားကောင်းခဲ့ပါတယ်။ကမ္ဘာပေါ်ကစက်မှုထွန်းကားတဲ့နိုင်ငံတွေထဲမှာအမေရိကန်ကော်ပိုရေးရှင်းကြီးလုပ်ငန်းကြီးတွေပေါ်အခွန်ကောက်ခံမှုနှုန်းအမြင့်ဆုံးဖြစ်ပြီးသမ္မတထရန့်ကတော့ခွန်တွေကိုအကြီးကျယ်ရှော့ချပြဖို့ပြင်ဆင်နေတာပါ။ခွန်သတ်မှတ်ချက်ပြင်ဆင်မဲ့အစီအစဉ်ကိုဒီကနေ့ကြီးညာဖို့စီစဉ်ထားပြီးပြီးခဲ့တဲ့နှစ်ထဲသမ္မတရွေးကောက်ပွဲမဲဆွေရမှာဂရီပေးထားတဲ့အတိုင်းလက်တလောသတ်မှတ်ထားတဲ့35ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိရှော့ချဖို့ကွန်ဂရက်လွှတ်တော်ကိုသမ္မတကတိုက်တွန်းလိုက်မယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်။အမေရိကန်မှာအခွန်ကောက်ခံမှုနှုန်းများလွန်းတာကြောင့်စီးပွားရေးလုပ်ငန်းအသစ်တွေကိုဆွဲဆောင်ရမှာတခြားနိုင်ငံတွေနဲ့မရှင်နိုင်ပဲဖြစ်နေရတယ်လို့လည်းအင်ဂျီနီယာပြောခွင့်ရရှော့စပိုက်ဆာကပြောဆိုထားတာပါ။ကွန်ကောက်ကမှုစနစ်ပြုရင်ပြောင်းလဲဖို့အမေရိကန်ဥပဒေအမှတ်တွေဂရီပေးထားတာနှစ်နဲ့ချီချမ်းမြင့်နေပြီဖြစ်ပေမဲ့စီးပွားရေးလုပ်ငန်းကြီးတွေနဲ့တချို့လူတွေကိုခွန်လျှော့ပေးပြီးတခြားလူတွေကိုတိုးကောက်မယ်အစီအစဉ်မှာအခြေတင်ဖြစ်စရာတွေပေါ်ပေါ်ရာကကြိုးပမ်းမှုတွေအများမထင်ပဲဖြစ်နေပါတယ်။သမ္မတထရန့်ရဲ့ရီပပလီကန်ပါတီလွှတ်တော်အမှတ်တွေကြားမှာလည်းအခွန်စနစ်ပြုရင်ပြောင်းလဲရေးကိုယ်ပိုင်အယူဆတွေရှိနေတဲ့အတွက်သမ္မတရဲ့အစီအစဉ်ဟာလွှတ်တော်မှာလားနေချီပြီးကြားနာမှုတွေဆွေးနွေးရင်းခုန်မှုတွေနဲ့ကြုံရနိုင်ပါတယ်။စွာရဲ့ဘဏ္ဍာငွေကိုတိုးအောင်မလုံနိုင်ပဲခွန်တွေကိုရှော့ချကောက်ခံမယ်ဆိုရင်ဒေါ်လာထရီလီယံ20နီးပါးရှိတဲ့အမေရိကန်ရဲ့အကျိုးတွေပိုများလာမှာဆိုရင်လည်းအကြောင်းနှစ်တော်အမတ်ချို့ကအခုကလေးကပြောဆိုနေတာပါ။ဘဏ္ဍာရေးဝန်ကြီးစတီဗင်မနူချီကတော့ကွန်စနစ်ပြုရင်ပြောင်းလဲမှုကြောင့်စီးပွားရေးတိုးတက်လာပြီးခွန်တွေပိုရလာနိုင်တဲ့အတွက်သစိုးရအနေနဲ့ဝင်ငွေပိုရလာမှာဖြစ်တဲ့အကြောင်းတင်းလာနေတုန်းကပဲပြောဆိုထားပါတယ်
။ကနေဒါရဲ့တစ်ချောတန်နဲ့နုနဲ့နုထွက်ပစ္စည်းတင်ပို့ကုန်တွေအပေါ်အမေရိကန်ဘက်ကတင်းကျပ်လိုက်ပြီးတဲ့နောက်ကုန်သွယ်ရေးမှာကနေဒါဘက်ကတုံ့ပြန်လာမယ့်အပေါ်မစိုးရိမ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့အင်္ဂါနေ့ကပြောပါတယ်။ကနေဒါရဲ့တစ်ချောတန်တင်သွင်းမှုအပေါ်ပြင်းမြ20ရာခိုင်နှုန်းအထိသွင်းကုန်စီးကျက်ခွန်အဖြစ်ကောက်ယူဖို့အစိုးရကသတ်မှတ်လိုက်ပြီးကနေဒါရဲ့နုနဲ့နုထွက်ကုန်ထုတ်လုပ်ရေးအပေါ်ကာကွယ်ထားတဲ့အပေါ်မှာလည်းနောက်ထပ်တင်းကျပ်ဆောင်ရွက်မယ်လို့သမ္မတထရန့်ကကတိပြုပြောဆိုထားတာပါ။သမ္မတအင်ဖြူရောမှာအမေရိကန်လယ်သမားတွေနဲ့တွေ့ဆုံဆွေးနွေးမှုအတွင်းမှာလည်းသမ္မတထရန့်ကကနေဒါကအမေရိကန်နိုင်ငံရေးသမားတွေကိုနှစ်ပေါင်းများစွာလူလဲကြခဲ့တာလို့ပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့ကကမ္ဘာအကြီးဆုံးကုန်သွယ်ရေးမိတ်ဖက်နိုင်ငံတွေဖြစ်ပါတယ်။ဒါပေမဲ့လည်းတိအချောတဲ့ကိစ္စမကြေလည်မှုကတော့ရာစုနဲ့နှစ်ခုစာလောက်တမိုင်းချောင်းနဲ့ချီပြီးရှိခဲ့တာပါ။အမေရိကန်အစိုးရရဲ့ဆောင်ရွက်ချက်ကိုတုံ့ပြန်ကာကွယ်သွားမယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကအခိုင်အမာပြောပါတယ်။မနေ့အင်္ဂါနေ့နောက်ပိုင်းသမ္မတထရန့်နဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုအတွင်မှာလည်းကနေဒါဝန်ကြီးချုပ်ကဆွဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ပြောဆိုခဲ့တဲ့အကြောင်းဝန်ကြီးချုပ်ရုံးကထုတ်တဲ့ကြေညာချက်ကဖော်ပြပါတယ်
။စီးရဲနိုင်ငံမြောက်ပိုင်းမှာဒီလ4ရက်နေ့ကဓာတ်ရုပ်လက်နက်နဲ့တိုက်ခတ်မှုကိုပြင်းထန်ချမ်းကျင်သူတွေရဲ့လေးလာဆန်းစစ်ချက်အရဆာရင်ဓာတ်ရုပ်စိတ်သုံးပြီးအရက်သားတွေကိုတိုက်ခတ်ရမှာစီးရဲစီးရဲကတာဝန်ရှိရအကြောင်းတွေ့ရှိခဲ့ရတယ်လို့ပြင်းထန်နိုင်ငံကဒီကနေ့ပဲပြောလိုက်ပါတယ်။တိုက်ခတ်တွေထိန်းချုပ်ထားတဲ့ခန်ရှိခွန်မြို့ကတိုက်ခတ်ခံရမှုအတွင်းလူ80ကျော်သေဆုံးပြီးစီးရဲလေတက်စကန်တခုကိုအမေရိကန်ကမစ်ဆိုင်းတုံးနဲ့လက်တုံ့ပြန်တိုက်ခတ်တဲ့အထိဖြစ်ခဲ့ပါတယ်။တိုက်ခတ်ရမှာအုံပြုခဲ့တဲ့ဆာရင်ဓာတ်ရုပ်လက်နက်နမူနာတွေကိုစမ်းသပ်စစ်ဆေးရမှာစီးရဲစီးရဲတပ်ခွဲကနေကထုတ်လုပ်ထားတာဖြစ်ကြောင်းခိုင်လုံတဲ့သတင်းအရင်းမြစ်တွေအရသိ ရှိရတယ်လို့ပြည်ထောင်နိုင်ငံရဲ့ဝန်ကြီးရောင်းမခါယောကပြောဆိုထားပါဒါလူလည်းနဲ့အသုံးပြုတဲ့ပုံစံဟာဆီးရီးယားဆွေးရတဲ့လက်ရာချီရီကိုတွေ့ရတာကြောင့်တိုက်ခိုက်မှုအတွက်တာဝန်ရှိကြောင်းပြောနိုင်ခဲ့တာလို့လည်းနိုင်ငံရဲ့ဝန်ကြီးကပြောပါတယ်ပြည်ထောင်နိုင်ငံကကျွမ်းကျင်သူတွေရဲ့စက်စစ်တွေးရှိချက်တွေကိုအများပြည်သူသိနိုင်အောင်ထုတ်ပြန်ခဲ့ပြီးနောက်မှာပဲနိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်တာပါဧပြီလ၄ရက်နေ့တိုက်ခိုက်မှုကရရှိခဲ့တဲ့ဒါလူလည်းနဲ့နမူနာတွေထဲမှာစာရင်းအစိတ်တက်နဲ့ဟက်ဆာမင်းတက်တွေတွေ့ရှိရတဲ့အကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်2013ခုနှစ်တုန်းကဒါဟုလနဲ့တိုက်ခိုက်မှုအတွင်းမပေါက်ကွဲပဲကျန်နေတဲ့လက်ပြဘုံတစ်လုံးကိုလည်းကျွမ်းကျင်သူတွေစစ်ဆေးခဲ့ပြီးအစိုးရကထုတ်လုပ်ခဲ့တာဖြစ်တဲ့အကြောင်းအလားတူထောက်ထားတွေတွေ့ရှိခဲ့ကြတာပါ။အဲစစ်သွေးကြွတွေနဲ့တခြားစစ်သွေးကြွအုပ်စုတွေအနေနဲ့ဆောင်းရင်ဒါဟုလနဲ့ပိုင်ဆိုင်ကြောင်းအထောက်အထားတွေမတွေ့ရတဲ့အတွက်ဒဘုံတွေရဲ့လက်ချက်ဖြစ်တဲ့အကြောင်းဆွဆွဲချက်တွေကလည်းခိုင်လုံမှုမရှိဘူးလို့အစိုးရခန်းစာကဖော်ပြပါတယ်။
အီရန်နဲ့ဆီးရီးယားနယ်စပ်ကကတ်အလုတ်သမားပါတီ PKK ကတိုက်ခိုက်ရေးသမားတွေနဲ့ကတ်တိုက်ခိုက်ရေးသမားတွေရဲ့အရေးပါတဲ့အခြေဆက် YPG အဖွဲ့ဝင်တွေကိုတူရကီစစ်တပ်လေယာဉ်တွေကမနေ့အင်္ဂါနေ့တုန်းကပြစ်မှတ်ထားပြီးတော့တိုက်ခိုက်ပါတယ်။ကတ်အလုတ်သမားပါတီ PKK ကိုတူရကီနိုင်ငံကမတရားအသိအဖြစ်ကြီးညာထားတာပါ။ရော်ရဲရဲပူးပေါင်းထားတဲ့ကတ်တိုက်ခိုက်ရေးတပ်ဖွဲ့တွေကအီရန်နဲ့ဆီးရီးယားနယ်စပ်ကအစ္စလာမ်ရဲ့အစွန်ရောက် ISD ကိုချေမှုန်းတဲ့နေရာမှာအဓိကအခန့်ကဏ္ဍကပါဝင်နေတာဖြစ်ပါတယ်။တိုက်ခိုက်မှုအတွက်အနည်းဆုံးလူ28ဦးသေဆုံးပြီး20နီးပါးဒဏ်ရာရတယ်လို့ဆီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကစောင့်ကြည့်သူတွေကဒီကနေ့ပြောပါရယ်တူရကီနိုင်ငံအရှေ့တောင်ပိုင်းမှာကိုပိုင်အုပ်ချုပ်ခွင့်ရရေးအတွက်တူရကီအစိုးရနဲ့ဆဲဆုနှစ်တင်တဲ့ခြိတိုက်ပွဲဝင်နေတဲ့ PKK အဖွဲ့ကိုတူရကီအမေရိကန်ပြည်ထောင်စုနဲ့ EU အဖွဲ့တို့ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာပါတူရကီစစ်တပ်ကတော့ဒီလေကြောင်းတိုက်ခိုက်မှုကိုအင်္ဂါနေ့မှာခုခံကာကွယ်ပြောဆိုပါရယ်တိုင်းပြည်နဲ့လူမျိုးရဲ့လုံခြုံရေးစည်းလုံးညီညွတ်မှုနဲ့တည်ထောင်ခိုင်မြဲမှုကိုချိန်ချောင်နေတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုချေမှုန်းပစ်ဖို့အတွက်နိုင်ငံတကာဥပဒေအပေါ်ခြေခံပြီးလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ခြင်းဖြစ်ကြောင်းတူရကီစစ်တပ်ကအကျဉ်းချုပ်ကြေညာချက်ထုတ်ပြန်ခဲ့ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ပေါ်ထူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်နောက်ပိုင်းကျင်းပမဲ့အရှေ့တောင်အရှနိုင်ငံများတင်အာဆီယံထိပ်သီးညီလာခံမှာတင်းမာမှုတွေကြီးထွားနေတဲ့တောင်တရုတ်ပင်လယ်အပြင်အရေးပါဝင်လူကြုံရေးကိစ္စရပ်တွေဦးစားပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အာဆီယံသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားပိုင်ဆိုင်မှုတွေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့လိုက်နိုင်ရမယ့်လှုပ်ထုံးလုပ်မှုတွေနဲ့ပတ်သက်ပြီးအပိတံမှုချက်တစ်ခုရေးဆွဲရေးတရုတ်နဲ့အာဆီယံသင်းကဆက်ဆံညီနဲသူတွေမကြသေးရင်လာရွေ့တွေ့မှာပဲအင်ဒိုနီးရှားနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။သဘောတူညီချက်ကိုမနီလာမြို့တော်ကညီလာခံတွင်အာဆီယံနိုင်ငံကြားရေးဝန်ကြီးတွေအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ချက်တွေရှိနေပေမဲ့အသင်းဝင်အားလုံးကလက်ခံဖို့လိုအပ်တဲ့အာဆီယံရဲ့အခြေခံမှုကြောင့်လက်တွေ့မှာဖြစ်နိုင်ပါမလားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိနေပါတယ်။ထို့သဖြင့်တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချရမှာတရုတ်နိုင်ငံကဩဇာညောင်းတဲ့အာဆီယံအသင်းဝင်တချို့ကစန့်ကျင်တဲ့ရည်ရွယ်ချက်တွေပေါ်ပေါက်နိုင်တယ်လို့လည်းခံမှန်းနေကြတာပါ။မြန်မာနိုင်ငံလည်းအသင်းဝင်ဖြစ်ပါဝင်တဲ့အာဆီယံဆယ်နိုင်ငံရဲ့နိုင်ငံကြားရေးဝန်ကြီးအစည်းအဝေးကတော့တောက်ချန်နေချင်းပါမှာဖြစ်ပြီးမြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တက်ရောက်ဖို့အစီအစဉ်ထားပြီးအသင်းဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးညီလာခံကတော့စနေနေ့မှာကျင်းပမှာဖြစ်ပါတယ်။တွေ့ဆုံမှုတွေအတွင်းမှာတော့တောင်တရုတ်ပင်လယ်ပြင်အရေးအပြင်ဒေသရဲ့လူညွန့်ရေးပြဿနာတစ်ခုဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးကုန်သွယ်ရေးစီးပွားရေးကိစ္စတွေကိုလည်းဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်
။မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစည်းအဝေးတွေအပေါ်တင်းမာမှုတွေပိုပြီးတိုးလာတဲ့အချိန်မှာပဲတောင်ကိုရီးယားနိုင်ငံတွင်းကဒုံးကျည်ရန်ကာကွယ်ရေးစနစ်ချထားမဲ့နေရာစီကိုသက်ဆိုင်ရာပစ္စည်းအစိတ်အပိုင်းတချို့အမေရိကန်စစ်တပ်ကစတင်တည်ယူနေပါတယ်။ဒုံခွင်းတုံးစစ်နယ်အတွက်ပစ္စည်းအစိတ်အပိုင်းတချို့ကိုကုန်တင်ကားတွေနဲ့ခေါက်ခွင်းအဟောင်းနဲ့ရွှေ့ပြောင်းသိမ်းယူနေတာမှာစွန့်ကျူဒေသတွင်ရဲတွေနဲ့ဆန္ဒပြသူတွေလည်းထိတ်တိုက်တွေ့ခဲ့ပါတယ်။ဒုံခွင်းတုံးစစ်နယ်အတွက်ပထမအထုပ်ပစ္စည်းတချို့ကိုပြီးခဲ့တဲ့မတ်လအစောပိုင်းမှာတောင်ကိုရီးယားကိုပို့ဆောင်ထားတာဖြစ်ပါတယ်။ဒုံခွင်းတုံးစစ်နယ်ထားရှိမဲ့ရည်ရွယ်ချက်ကမြောက်ကိုရီးယားရဲ့ဒုံးကျည်ရန်ကိုကာကွယ်ဖို့ဖြစ်တယ်လို့တောင်ကိုရီးယားနဲ့အမေရိကန်အစိုးရတွေကပြောဆိုထားပြီးတရုတ်ဘက်ကသူ့ရဲ့လုံခြုံရေးအပေါ်ချင်းချောက်မှုအဖြစ်ပြောဆိုချက်ကိုတော့ညှင်းဆို့ထားပါတယ်။ဒီကာလတွေအတွင်းမှာပဲမြောက်ကိုရီးယားဘက်ကပယ်ထိန်တဲ့ဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့ပြီး6ချိန်မြောက်နျူကလ িয়ার လက်နက်စမ်းသပ်မှုလုပ်ဖို့ပြင်ဆင်နေတယ်လို့လည်းယုံကြည်ထားကြပါတယ်။တရုတ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်မှုနဲ့နိုင်ငံတကာအတိုင်းအဝန်ရဲ့ပြင်းထန်တဲ့စီးပွားရေးရာဒဏ်ခတ်ပိတ်ဆို့မှုတွေကိုအာခံပြီးမြောက်ကိုရီးယားဘက်ကဒီစမ်းသပ်မှုတွေကိုလှုံ့ဆော်နေတာဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံကအစ္စလမ်စစ်သွေးကြွအုပ်စုကိုချေမှုမှုဆယ်လကြာကျိုးပန်းနေခဲ့တဲ့သမ္မတရော်ဒရီဂိုဒူတာတေဟာအခုခါအသာစီးရလာတဲ့လက္ခဏာတွေတွေ့မြင်နေရပါတယ်။ဖိလစ်ပိုင်နိုင်ငံမှာကမ္ဘာလက်ခီးစွားတွေကြားဒီပန်းဆိုင်ရဲ့နေရာတစ်ခုကိုတိုက်ခတ်ဖို့အထိကျန်စီခဲ့တဲ့အဘူဆာယတ်စစ်သွေးကြွအဖွဲ့ဟာအစ္စလမ်အစိုးရတွေကိုလူလာတဲ့အုပ်စုတစ်ခုလည်းဖြစ်ပါတယ်။နိုင်ငံသားခီးစွားတွေကိုဖမ်းဆီးပြီးပြန်ပေးဝင်မပေးရင်ခေါင်းပြတ်တက်လိရှိတဲ့စစ်သွေးကြွအဖွဲ့ကိုအရင်သမ္မတဆက်ဆက်ကချေမှုမှုကျိုးပန်းခဲ့ပေမဲ့အောင်မြင်မှုမရခဲ့ဘူး။ပါဘူးသမ္မတဒူရာတီလက်ထက်မှာတော့တခြားမွတ်စင်တပုံအဖွဲ့ခေါင်းဆောင်တယောက်နဲ့မဟာမိတ်ဖွဲ့နေနေမှုကျိုးပန်းတဲ့အစီအစဉ်ဟာအလုပ်ဖြစ်မဲ့အလားအလာတွေတွေ့မြင်နေရတယ်လို့လည်းတကယ်ခက်တီကပြောဆိုထားတာပါဒီလာထဲမှာပဲဘိုးကျောင်းမှာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့တာကိုကြည့်မယ်ဆိုရင်စစ်သွေးကြွတွေဟာဆူလူပင်လယ်ရောကအမာဂန်ဒေသတွေမှာပြန်ပြီးဆွဲဖမ်းဆီးနိုင်မဲ့လူတွေရှားပါလာနေတာကိုပြတ်သားရောက်တယ်လို့လည်းပြောဆိုနေကြတာပါဘူဆာယုတ်စစ်သွေးကြွအဖွဲ့ကတော့ခီးသွားတွေကိုပြန်ပြီးဆွဲနေတဲ့ဓမြအုပ်စုတစုလို့သာဖိလစ်ပိုင်နိုင်ငံသားတွေကသဘောထားကြပါတယ်
အမေရိကန်မှာခေလွန်ကွင်းရဖို့ကြိုးပမ်းသူတွေကိုလက်ခံထားပြီးအစိုးရရဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့ဒေသတွေကိုဘန်ဒါရေးအထောက်အပံ့တွေဆိုင်းငံ့ထားဖို့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်နဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်တွေကိုဆိုင်းငံ့ခဲ့ကြတဲ့ပြည်အောင်စုတရားသူကြီးတွေရဲ့ဆုံးဖြတ်ချက်အပေါ်သမ္မတကတိုက်ခိုက်ဝေဖန်လိုက်ပါတယ်။တရားရုံးချုပ်ဆုံးဖြတ်ချက်ကိုတံပြန်ဖို့သမ္မတကကတိပြုပြောကြားလိုက်သလိုသမ္မတအမိန့်တွေကိုပယ်ချခဲ့တဲ့တရားသူကြီးတွေကိုလည်းထိုးနှက်ဝေဖန်ခဲ့တာပါ။အရွယ်မရောက်သေးသူတွေအပါအဝင်အမေရိကန်ကိုတရားမဝင်ဝင်ရောက်လာပြီးရာဇဝတ်မှုကျူးလွန်သူတွေကိုဖမ်းဆီးအရေးယူရမှာလူဝင်မှုကြီးကြပ်ရေးဌာနနဲ့ပူးပေါင်းဆောင်ရွက်ဖို့ညှဉ်းဆန်ထားတဲ့ဒေသခံအစိုးရတွေကိုဘန်ဒါရဲ့အထောက်အပံ့တွေမပေးဖို့သမ္မတကထုတ်ပြန်လိုက်တဲ့အမိန့်ကိုဆိုင်းငံ့ထားဖို့ကယ်လီဖိုးနီးယားပြည်နယ်ကပြည်ထောင်စုတရားသူကြီးဝီလျံအော်ရစ်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာပဲသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေတုံ့ပြန်တာဖြစ်ပါတယ်ခေလွန်ကွင်းရဖို့ကြိုးပမ်းသူတွေကိုလက်ခံထားတဲ့မြို့တွေကိုအထောက်အပံ့တွေမပေးဖို့တမရကမနေ့တုန်းကအမိန့်ထုတ်ပြန်လိုက်ပေမဲ့လည်းကွန်ဂရက်စ်လွှတ်တော်ကအတီးပြုတ်လက်ခံထားတဲ့ဘန်ဒါရေးအသုံးစရအပေါ်တမရအနေနဲ့သတ်မှတ်ချက်အသက်တွေပြထန်းခွင့်မရှိဘူးဆိုပြီးပြည်ထောင်စုတရားသူကြီးအော်ရစ်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ
်ကောင်းလည်းဦးနဲ့မတန်ကြီးထက်တူကတင်းနေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာတင်းလွတ်လပ်ခွင့်ရမှတ်တိုးလာတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံရဲ့တင်းလွတ်လပ်ခွင့်ဟာအရင်နှစ်ကထက်စာရင်စနစ်စင်တက်လာပြီးတော့ရမှတ်လဲတိုးလာတာကိုနေစည်းမခြားတင်းတော်များအဖွဲ့ RSF ကဒီကနေ့ထုတ်ပြန်တဲ့2019ခုနှစ်အတွက်တင်းလွတ်လပ်ခွင့်ဆိုင်ရာညွှန်ကိမ်းမှတွေ့ရပါတယ်ဒီလိုအဆင့်တက်လာပေမဲ့လည်းတင်းလွတ်လပ်ခွင့်အပိုင်းခက်ခဲနေသေးတဲ့အနည်းအောင်အဆင့်မှာပဲသတ်မှတ်ထားပါသေးတယ်မြန်မာပြည်ရဲ့သတင်းလွှတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ဆက်ထားပါတယ်
။ဟုတ်ကဲ့ပြည်သူနိုင်ငံမှာခြေစိုက်တဲ့နေစည်းမချသတင်းတော်များအဖွဲ့ RSF ကသတင်းလွှတ်လပ်ခွင့်ဆိုင်ရာညွှန်ကိန်းကိုနှစ်စဉ်ထုတ်ပြန်ရမှာဒီနှစ်ညွှန်ကိန်းမှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း180အနက်ကအဆင့်137မှာရှိနေပါတယ်။မြန်မာနိုင်ငံဟာအရင်နှစ်ကတည်းကစာရင်အဆင့်12ဆင့်တိုးတက်လာခဲ့ပေမဲ့သတင်းလွှတ်လပ်ခွင့်အရခက်ခဲနေတဲ့နိုင်ငံ20ဆင့်မှာပါဝင်နေစေဖြစ်ပါတယ်။ဒီလိုခက်ခဲနေတဲ့အခြေအနေဖြစ်သတ်မှတ်ရတာကတော့မြန်မာနိုင်ငံမှာသတင်းသမားတွေကိုနှုတ်အားဖြင့်ဖြစ်စေကိုထီးလျောက်ဖြစ်စေရံပြူတာတွေပိုများလာနေပြီးလုံခြုံမှုမရှိဘဲပြည်အားပေးခံနေရတယ်လို့ခံစားရကြောင်းပြောတဲ့သတင်းသမားတွေရှိတာကြောင်းဖြစ်တယ်လို့ RSF အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာဌာနအကြီးအကဲဘင်ဂျမင်အစ္စမိုင်းက VOA ကိုပြောပါတယ
် That triggers self-censorship for the journalists and the media professionalsSo this is what we want to
အဲ့ဒီအခြေအနေတွေကြောင့်ဒေတာတွေနဲ့မီဒီယာလုပ်ငန်းလုပ်ကန်သူတွေအတွက်ကိုယ့်ဘာသာစင်စာလုပ်ပြီးတော့ထိမ့်သိမ်းရေးသားဖော်ပြတာတွေဖြစ်လာပါတယ်။ဒါဟာမြန်မာတာဝန်ရှိသူတွေကိုကျွန်တော်တို့ပြောချင်တဲ့ကိစ္စပါ။သတင်းမီဒီယာအနေနဲ့လွတ်လပ်ပြီးတော့အမိခိုကင်းကင်းလုံနိုင်ဖို့အတွက်ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်တာဝန်ရှိသူတွေကအားပေးလှုပ်ဆောင်ဖို့လိုပါတယ်
။မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒုဥက္ကဋ္ဌဦးအောင်လာထွန်းကတော့ဒီလိုခက်ခဲတဲ့အခြေအနေကနေပြောင်းလဲဖို့အတွက်လိုအပ်ချက်တွေကိုအခုလိုထောက်ပြပါတယ်။
freedom of press ကတော့ရှိရပါတော့ကျွန်တော်တို့အားနည်းချက်ကတော့ဒီ access to information မှာတော့အားနည်းတယ်တင်းအခြေလဲရရှိပိုင်ခွင့်အဲ့ဒီမှာအားနည်းချက်ရှိတယ်အထူးသဖြင့်အစိုးရနဲ့ပတ်သက်ရင်ပေါ့နောက်တစ်ခုကဒီ media သမားတွေအပေါ်မှာ media နဲ့ပတ်သက်လို့ချမ်းသာတဲ့ပြည်ကြံရှုဟာတော့ media နဲ့ဒါတိုင်းမပတ်သက်တဲ့ဟာပေါ့ဒီဥပဒေရဲ့ကျိုးသက်ရောက်မှုကအားနည်းနေသေးတာပေါ့အဓိကအားနည်းချက်ကဒီသတင်းရေးသားဖော်ပြမှုနဲ့ပတ်သက်လို့အရေးယူမယ်ဆိုရင်ဒီလက်ရှိ media ဥပဒေရသတင်း media ကောင်စီကိုတိုင်ကြားနိုင်သည်လို့ပဲပါတယ်နိုင်ပြီလို့ဆိုတဲ့အခါကျတော့အများကြီးကသူတကယ်အစွမ်းနဲ့ပတ်သက်တဲ့ဌာနမြတ်တချို့ကတိုင်ကျနိုင်ပြီဆိုတော့သူတို့မတိုင်ရဘူးတရားရုံးကိုတန်းတော့ရင်ရတယ်ဒီမီဒီယာဥပဒေကိုလည်းကျွန်တော်တို့ကပြန်ပြင်ဖို့စူးစမ်းနေရပါတယ်ပြီးတော့အဲ့ဒီဆက်သွယ်ပုံမှန်အဲ့ဒီ66ကကြီးတို့ဘာလို့ပေါ့
RSF ရဲ့ထုတ်ပြန်ချက်မှာအစိုးရကစာနယ်ဈေးနှုန်းအပေါ်ဖိနှိပ်တာတွေဆက်ရှိနေပြီးသတင်းပိုင်းဆိုင်ရာမူဝါဒတွေပြောင်းလဲသွားအောင်တိုက်ရိုက်ထိန်းချုပ်တာတွေရှိနေတယ်လို့လည်းဖော်ပြပါတယ်။ဒီချက်ပေါ်မှာတော့ဦးအောင်လာထွန်းကသူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်ဒီကလကတော့ editorial policy ကိုအစိုးရက direct ထိန်းချုပ်မှုမှာကျွန်တော်မချားသလောက်ပါလား။ editorial policy ကလောလောဆယ်ရေးနေရတာပဲ။ကျွန်တော်တို့ကသတင်းစာလွယ်လွယ်ကလုံးဝမရှိဘူးချင်းချောက်မှုတွေဟိုအရေးကြမှာမှန်တရားကိုပေါ်ထုတ်ကြည့်ရတော့တော်တော်လေးကိုကျွန်တော်သတိတရားထားပြီးတော့ရေးရတာပေါ့နော်အခုအဲ့ဒီဟာတွေမရှိတော့တဲ့အခါကျတော့အစောပိုင်းမှာကျွန်တော်ဆိုရင်ဖြင်းအောင်ချိန်မိတယ်ဩလူတချို့ကဒီလွယ်လွယ်ခွင့်ကများ abuse လုပ်နေလားချိန်မိတယ်ဒီ editorial ဘက်က newsroom ကို diary ချေလေဖို့ကြိုးစားရကျွန်တော်သတိချမိတယ်လို့တော့မပြောပါဘူး
RSF ရဲ့ထုတ်ပြန်ချက်မှာသတင်းလွတ်လပ်ခွင့်အစိုးရဆုံးနိုင်ငံ20စီးရင်မှာမြောက်ကိုရီးယားတရုတ်အီရန်အီရတ်နဲ့လီးဗျာစတဲ့နိုင်ငံတွေကိုထည့်သွင်းထားပါတယ်သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးပြဿနာတချို့ရှိတဲ့နိုင်ငံ50မှာတော့တောင်ကိုရီးယားဂျပန်ဘူတန်နဲ့ဟောင်ကောင်စတဲ့နိုင်ငံတွေပါဝင်ပြီးကျင်းနက်လောက်စရာရှိတဲ့နိုင်ငံ30ကျော်မှာတော့ပေါ်တူဂီ၊ဩစတြေးလျ၊ကနေဒါ၊တောင်အာဖရိက၊ဗြိတိန်နဲ့အမေရိကန်တို့ပါဝင်တယ်လို့အလွတ်လပ်ဆုံးနိုင်ငံ16နိုင်ငံစီးရင်မှာတော့နော်ဝေး၊ဆွီဒင်၊ဖင်လန်၊ဒိန်းမတ်နဲ့နယ်သာလန်စတဲ့နိုင်ငံတွေပါဝင်ပါတယ်RSF ရဲ့ပြီးခဲ့တဲ့နှစ်ထုတ်ပြန်ချက်မှာတော့နိုင်ငံပေါင်း180မှာမြန်မာနိုင်ငံဟာအဆင့်143မှာရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ကုမိုးစော်သတင်းပေးပို့ထားတာပါအခုဒီခါမှာတော့မကွေးတိုင်းဝင်းကြီးကျောင်းဟောင်းလက်ထက်မှာပျောက်ဆုံးသွားတဲ့ဆိုတဲ့ရန်ပုံငွေကိုပြန်ပေးမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ပြီးခဲ့တဲ့အစိုးရလက်ထက်မကွေးတိုင်းဝင်းကြီးကျောင်းဦးဖုံးမော်ရွှေလက်ထက်မှာပြည်အောင်စစ်ချက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီအတွက်ပေးလူခဲ့တယ်လို့ပြောဆိုနေကြတဲ့ငွေတန်ပေါင်း1900ကျော်ကိုမကြာမီရက်ပိုင်းအတွင်းလက်ရှိအစိုးရထံပြန်လည်ပေးရသွားမယ်လို့ပြောဆိုထားတဲ့အကြောင်းကိုလက်ရှိမကွေးတိုင်းဝင်းကြီးကျောင်းဒေါက်တာအောင်မိုးညိုက VOA ကိုပြောပြပါတယ်ရင်းနှီးလက်ရက်ကွင်းတွေကနေရတဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်းပေါင်း 9,000 ကျော်ပျောက်ဆုံးနေတာကိုစားသုံးလုံးကစစ်ဆေးနေတဲ့အချိန်မှာပဲအဲ့ဒီငွေတွေကကျပ်တန်းပေါင်း 3,000 ကျော်ကိုလက်ရှိအစိုးရတစ်ထံပြန်လည်ပေးအပ်ဖို့သမရယုံကညွှန်ကြားထားတယ်လို့လည်းပြောပါရယ်ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ကပြောပြပေးပါလိမ့်မယ်
မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်အတွင်းရေနံလက်ရက်တွင်လုပ်ငန်းကနေရတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်းပေါင်း 9,000 ကျော်ပျောက်ဆုံးနေတာကိုလက်ရှိအစိုးရသည်လက်ထက်မှာတွေ့ရှိခဲ့တာပါ။အဲ့ဒီငွေတွေကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွက်ပေးလူခဲ့တယ်လို့ပြောဆိုကြတဲ့ငွေတန်းပေါင်း 1,900 ကျော်ကိုဦးဖုံးမော်ရွှေကဒီရက်ပိုင်းအတွင်းမှာပြန်ပေးမယ်လို့အကြောင်းကြားထားတဲ့အကြောင်းလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုက VOA ကိုပြောပါရစေ
။မနေ့ကဒီနေ့ကရှင်းလင်းပွဲလုပ်တယ်ညနေကြတော့ဒီတော်လူပြန်ခိုင်းနေဖုံပြိုးရေးတင်းကိုပေးလိုက်တဲ့တန်း1900ကိုဒီဘက်ကပြန်ပေးမယ်လို့ပြောတယ်ဗျ။အဲကျွန်တော်ကြည့်လာတော့ဒီဥကြီးဆုံးဆိုတဲ့ပုဂ္ဂိုလ်ကြီးတရားဥကြီးဆုံးတို့အဲဒီဟိုကျွန်တော်တို့တစ်ဆင့်ကျွန်တော်ဒီရုံးကတန်းအုပ်ချုပ်ရေးမှုမကွေးတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အတွေ့အမှုဖြစ်တဲ့ဥဝေစင်ဆုံးကတစ်ဆင့်ကျွန်တော်ပြောတာဥကြီးထွန်းနဲ့အဲဒီဟိုနဲ့ဝန်ကြီးချုပ်ကဥဖုံးမော်ရွှေအဲဒီတန်း1900ကိုရပိုင်လို့ပေးမယ်တဲ့အဲ့လိုပြောတာကြ။ဇာနာတရားတော့သူတို့ပေးပါလိမ့်မယ်ဘယ်တော့ပေးမယ်တော့မသိဘူးပေါ့နော်။နောက်တစ်ခါရွှေသူကငွေစုငွေချေးအဲဒီဝေးကြီးလုပ်ငန်းမှာရှိရတာတွေကတော့သူတို့လုပ်ငန်းရှင်တွေချိန်ငှားထားကြတာတော့မသိဘူးအဲ့ဒါတွေပြန်ပေးပါလိမ့်မယ်ဘယ်တော့ပြန်လဲတော့မသိဘူးပေါ့နော်ပြန်ပြောပါမှာကျွန်တော်တို့ကအဲ့ဒါပြောနေပြီမနေ့ရက်တည်းလို့ကျွန်တော်စာပို့လိုက်ပြီ
ဒီကိစ္စနဲ့ပတ်သက်လို့ April 25ရက်နေ့မနက်မှာမကွေတိုင်းဒေသကြီးအစိုးရရုံးအတွင်းသတင်းစာရှင်းလင်းပွဲတရက်ပြုလုပ်ခဲ့ပါတယ်ဒီရှင်းလင်းပွဲအတွင်းမှာကွာဟနေတဲ့ငွေအများပြားတွေကနေကျပ်တန်းပေါင်း 3,000 ကျော်ကိုလက်ရှိအစိုးရထံပြန်လည်ပေးရဖို့တမနာရုံးကညွှန်ကြားထားတယ်လို့မကွေတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွညူကအခုလိုပြောပါတယ
်ရွှေသူကငွေစုငွေချေးမှာကတန်း1900ကျော်နောက်တစ်ခါဒီဟွာမော်ဟိုတက်ခိုင်ရေးတင်းဦးပေးတာကတန်း1900ကျော်အဲ့ဒါကိုဟိုပြန်တောင်းပါတယ်နောက်တစ်ခါဘယ်ဟိုတစည်းပါတယ်နောက်တစ်ခါပေတော့တစည်းပါတယ်ကာလီစည်းပါတယ်အဲ့ဒါတွေကိုပြန်တောင်းပါတယ်ပြန်မပြီးဘူးဆိုရင်တော့ဥပဒေကြောင်းရအေးအေးယူပါတယ်ပြည်တော်သူရုံးဝင်ကြတာဒီမှာဥပဒေကြောင်းနဲ့တိုင်ပင်ပြီးတော့ဥပဒေကြောင်းနဲ့အစိုးရဖွဲ့နဲ့တိုင်ပင်ပြီးဆောင်ရွက်နေတာကတော့ပြည်တော်သူအစိုးရကညွှန်ကြားထားတဲ့အတိုင်းကျပ်သားပေါင်း 3,200 အဲ့ဒါတွေရဖို့ကိစ္စပဲလောလောဆယ်လုံးမနေတယ်ကျန်တာကြီးကတော့နောက်တစ်ဆင့်ပြီးတစ်ဆင့်ဘယ်လိုလာမလဲဆိုတာမသိသေးဘူးပေါ့နော်အစိုးရဘက်တိုင်ပင်ညီနိုင်လို့ရမှာနော
်တမနာရုံညွန်ကြချက်အရကျပ်တန်းပေါင်း 3,000 ကျော်ပြန်ပေးဖို့အတွက်မကွေတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေမကွေတိုင်းဒေသကြီးဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌနဲ့ရွှေသူခအသေးစားငွေရေးကြေးလုပ်ငန်းဥက္ကဋ္ဌဦးကြည်ထွန်းတို့စီကိုအတိပေးအကြောင်းကြားစာပေးပို့ထားတယ်လို့ဒေါက်တာအောင်မိုးညိုကပြောပါတယ်ဒီငွေအများပြားကွာဟနေမှုနဲ့ပတ်သက်လို့ပြည်ခိုင်ပြိုးပါတီဗဟိုနဲ့လုံးဝသက်ဆိုင်မှုမရှိတဲ့အကြောင်းအစောပိုင်းကတည်းကပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုထားတာပါတကယ်လို့ဒီငွေအများပြားကိုပါတီဝင်တဦးကအလွဲသုံးစားလုပ်ခဲ့တယ်ဆိုရင်လေပါတီစီမင်းစီကံ န်အရရည်ယူသွားမယ်လို့လည်းသူကဗီဒီယိုကိုပြောဆိုထားတာပါလက်ရှိအချိန်မှာပြည်ခိုင်ပြုတ်ပါတီကိုပေးလူခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမလို့ဒါဟာလုံးဝမဟုတ်မှန်မှန်ကန်တဲ့အကြောင်းဒီကနေ့မှာပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဦးနန္ဒာလှမြင့်ကညင်းဆိုတယ်လို့အစိုးရတာဝန်ရှိသူတွေအနေနဲ့လည်းဥဖုံးမော်ရွှေကိုခေါ်ယူစစ်ဆေးလိုက်ရင်ဒီကိစ္စပိုပြီးရှင်းရှင်းလင်းလင်းသိနိုင်မှာဖြစ်တယ်လို့သူကဆိုပါတယ်
ဘုမရှိကအသွေးအဖွဲ့တောင်းယူတဲ့အချိန်မှာဆောင်ရွက်ကြတဲ့ကိစ္စတွေဖြစ်တယ်ပေါ့နော်။တော့သူကဝန်ကြီးချုပ်တောင်းနေတယ်လေဒီတိုင်းရဲ့မဝင်ဘူးဝန်ကြီးစီမံခန့်ခွဲပြီးသူမှရှိရလေ။ဆိုတော့သူဆုံးဆောင်ခဲ့တဲ့ကိစ္စတွေကငါပြည်ခံမျိုးလုပ်ခဲ့တယ်ပြေးခဲ့တယ်ဆိုတော့ကျွန်တော်တို့အခုချိန်ကြီးကျွန်တော်တို့စဉ်းစားရရအောင်အချိန်ကြီးနေထားရအောင်ကျွန်တော်တို့ဒီမှာမသိထားဘူး။မရှိဘူးဒီမရှိတဲ့တော်လည်းမရှိကြောင်းကျွန်တော်တို့တွေ့ထားပြီလေ။ဆိုတော့ဥပမရွှေကိုအသွေးအဖွဲ့ကခေါ်ယူပြီးတော့ဒါတွေရရှင်းနေလိုက်ပြီးတော့မှာပါ။ဒီနေ့အင်ဂျီဘောပဲကျွန်တော်တို့ကပြောနေတာပေါ့လက်ရှိအစိုးရကဒါဆောင်ရွက်လို့ရမယ့်ကိစ္စဖြစ်နေရလေဆိုတော့ဒါလက်ရှိအစိုးရကတော့အင်ဂျီဘောတောင်းဆောင်ရွက်ပုံကိုကိုယ်ယူအမိငန်းပြီးတော့မှဖြည့်ဆည်းပေးနိုင်တဲ့ကိစ္စပြီးသွားမှာပါဥရိနေအင်ဂျီဘောဆောင်ရွက်တော့ကြမှာပေါ့
ပြီးခဲ့တဲ့အစိုးရတက်တန်းအတွင်းမှာဥဖုံးမော်ရွှေဟာမကွေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တယ်လို့မကွေးတိုင်းဒေသကြီးရဲ့ပြည်ခိုင်ပြိုးပါတီဥက္ကဋ္ဌအဖြစ်လဲတာဝန်ယူခဲ့တာပါဒါကြောင့်လေဒီငွေအများပြားကိုပြည်ခိုင်ပြိုးပါတီဘဟုအတွက်အသုံးပြုခဲ့ရလားဒါမှမဟုတ်မကွေးတိုင်းပြည်ခိုင်ပြိုးပါတီမှာပေးလူခဲ့ရလားဆိုတာကိုတော့လက်ရှိအချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါပေမဲ့လို့ကြန့်ရှိနေသေးတဲ့ကွာဟငွေငွေတန်းပေါင်း4000ကျော်နဲ့ပတ်သက်လို့ပြည်ထောင်စုအစိုးရနဲ့တိုင်ပင်ကစစ်စစ်ဆောင်ရွက်သွားမယ်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွညိုကပြောဆိုထားပါတယ်ခင်ဗျာ
ခုထောင်သတင်းပေးပို့ထားတာပါခုတစ်ခါမှာတော့ထားမြန်မာနေစကဒုက္ခတဲ့စခန်းတွေအတွက်အကူအညီတွေကိုလျှော့ချသွားမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါတယ်ထိုင်းမှာနေဆက်ဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုအကူအညီပေးနေတဲ့ဝန်ထမ်းတွေအတွက်အသေးစားအသုံးစရိတ်တွေနဲ့ဒုက္ခသည်တွေအတွက်ရိတ်ခါတချို့အတွက်အကူအညီတွေလျှော့ချသွားတော့မှာဖြစ်တယ်လို့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကအသိပေးပြောကြားလိုက်ပါတယ်။ပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနေဆက်မှာရှိတဲ့ဒုက္ခသည်စခန်းတွေအတွက်စံစီပဲမီးသွေးစားတဲ့စားနပ်ရိတ်ခါတွေနဲ့အတူစခန်းတွင်းမှာစေတနာဝန်ထမ်းအဖြစ်လုပ်ကိုင်နေကြသူတွေကိုပေးနေတဲ့အသေးသုံးစရိတ်တွေက30ရာခိုင်နှုန်းလောက်ကိုရှော့ချတော့မှာဖြစ်ကြောင်းသူတို့ကိုအကူအညီပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလာရောက်အသိပေးခဲ့တာဖြစ်ကြောင်းကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
။ KPC ကတော့သူတို့လာပြောပြနေတယ်ဒါတော့ဘုန်းကလည်းသူ့သူတို့တစ်ဆင့်ကိုအားပြီးတော့ KPC ကလည်းကျွန်တော်တို့လာပြောပြနေတာနော်။အလိုဦးရေကတော့သာတော့အသိကြတော့ကျွန်တော်တို့ဟုတ်ညာလေ။အဲ့ဒါပြောပြတာအဲ့ဒီ server နဲ့ပတ်သက်တာဆိုလို့30ရာခိုင်နှုန်းတော့ပြချမယ်တဲ့ဟုတ်ကဲ့ server is the ball ပေါ့ဟုတ်ကဲ့ဒါတော့သူတို့30ရာခိုင်နှုန်းသူဖြတ်တယ်တဲ့အဲ့ဒီအေးဝန်ဒါကတော့အလောဘရော့ချင်ဒီလိုကျတော့ခင်ဗျာစတယ်ပါတယ်ကော်မတီလည်းပါတယ်ကျော်နေတယ်ခင်ဗျာဒီ town ကျော် the town the town ကျော်တယ်ဟုတ်အလောဘစကားကိုကိုယ်ဆိုတော့အကုန်လုံးပါလာတယ်လေ
။ဒါဟာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုလည်းသူတို့ကိုကူညီနေတဲ့သက်ဆိုင်ရာနိုင်ငံတွေကအကူအညီတွေရော့ချလာတဲ့အခါမှာအခုလိုမျိုးအစစ်စစ်ရှော့ချတာကိုကြုံခဲ့ရတာပါ။ဒုက္ခသည်တွေကိုတော့အရင်တုန်းကတဦးကိုစံ16ကီလိုလောက်ပေးနေရကနေ9ကီလိုလောက်ပဲပေးတော့မယ်လို့ပြောကြားလာကြောင်းဦးရောဘတ်ထွေးကပြောပြပါဗျ။အခု
ကတော့ဆရာတော်ဟောကြားလေသူကကျွန်တော်တို့တရားပါဆိုရင်တော့ကိုကီလိုပဲရောက်ရတယ်ဆောက်ဟုတ်ကဲ့
အဲ
ဒီဆန်တခုပဲနော်အခုကတော့ဆန်တမျိုးတော့မဟုတ်ပါဘူးအခုကဆန်တမျိုးသေးနေသလိုသူပြေးသေးတယ
်ဟုတ်ကဲ့
ပြေးပါသေးတာဆိုတော့
ဆန
်တဲ့ပြေးပါသေးရတော့ရှိရပါသေးတော့ချင်းဖြစ်မရတော့ဘူးလေဆန်ကတော့ဟိုးရစားဆိုင်ဆာသူ16ကီလိုတော့ပြေးတယ်အဖေတို့ဆော့ဆော့ဆော့တဲ့ဒီနေ့ဆိုတရားကိုကိုကြည့်လို့ပဲလို့ဆံရတာ
ဒုက္ခတွေတွေကိုအဓိကအကူအညီပေးနေတဲ့အဖွဲ့အစည်းကတော့ Deborah Consortium TBC အဖွဲ့ဖြစ်ပြီးပြီးခဲ့တဲ့လတွေတုန်းကလုပ်ခဲ့တဲ့ဆွေးနွေးပွဲတွေအတွင်းမှာလည်းဒီကိစ္စတွေကိုပြောဆိုသွားခဲ့တာပါ TBC အနေနဲ့အရင်တုန်းကတော့ USAID ကနေအကူအညီတွေရယူခဲ့တာဖြစ်ပြီးအခုနောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အပြောင်းလဲဖြစ်လာပြီးတဲ့နောက်မှာတော့ဒုက္ခသည်နဲ့ရွှေပြောင်းလို့သမားတွေအတွက်အကူအညီတွေကမရေမရာဖြစ်မှုတွေကိုလည်းကြုံနေရပါတယ်။ TBC ထောက်ပံ့ပေးထားတဲ့နေဆက်တလျှောက်ကအဖွဲ့အစည်းတွေလည်းဒီအခက်အခဲတွေကိုကြုံနေကြရပါတယ်။နောက်လာမယ့်နှစ်နှစ်အတွင်းမှာတော့ဒီလိုအခက်အခဲတွေအတွက်ကြိုတင်ပြင်ဆင်ဖို့လိုအပ်နေတယ်ဆိုတာကိုတော့ TBC ကတာဝန်ရှိသူတွေကပြောဆိုမှုတွေရှိခဲ့ပါတယ်။ထိုင်းမြန်မာနေဆက်တလျှောက်မှာရှိတဲ့ဒုက္ခသည်စခန်း6ခုအတွက်UNHCR NGO အဖွဲ့အစည်းတွေရဲ့ကူညီပံ့ပိုးမှုတွေနဲ့အတူထိုင်းအစိုးရကနေထိုင်ခွင့်ပြုထားခဲ့တာပါအဲ့ဒီစခန်းတွေအားလုံးမှာဒ ုက္ခတဲ့တသိန်းကျော်လောက်ခိုးလုံနေထိုင်နေကြပါတယ်ရှင်
မင်းမတင်ပြပို့ထားတာပါဗီဒီယိုကနေဗိုဒူးနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ဒါရိုက်ထုတ်လွှင့်ပေးနေပါတယ်ပြည်တွင်းသတင်းဆောင်မတွေပြီးမှာတော့အမေရိကန်ပြည်အောင်စုကမူဝါဒရေးရာပြောင်းလဲမှုတွေနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်ဩဝါမကဲလို့ခေါ်တဲ့အရင်ဩဝါမအစိုးရတထက်ကျန်းမာရေးစောင့်ရှောက်မှုဥပဒေပြုပြင်ပြောင်းလဲဖို့ကိစ္စမအောင်မြင်ဖြစ်နေတဲ့တစ်ချိန်တည်းမှာပဲဖက်ဒရယ်အစိုးရကကောက်ခံတဲ့အခွန်စနစ်ကိုပြောင်းလဲမယ်လို့ပြောခဲ့တဲ့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်ကတိကိုအကောင့်ထဲပေါ်ဖို့သမရထရမ့်ကကြိုးစားနေတာပါဒီပေါ်မှာအမေရိကန်အများစုကတော့သမရထရမ့်ဟာအခွန်စနစ်ကိုပုံမရှုပ်ထွေးပြီးခက်ခဲအောင်စီးပွားရေးကိုနှိမ့်ခွေအောင်လုပ်နေတယ်လို့ဆိုပြီးတော့မနှိမ့်မြို့ကြပါဘူးဒါပေမဲ့အစိုးရကတော့အခွန်စီးကျက်သတ်မှတ်ချက်တွေအလုံးပြောင်းပြစ်မဲ့အစီအစဉ်ကိုဒီကနေ့ချမှတ်ဖွယ်ရှိပါတယ်အလုံးအတွက်လွယ်ကူပြီးတော့တရားမျှတမှုရှိတဲ့အခွန်စနစ်ကိုလူတိုင်းနှိမ့်ပါကလိုလားနေကြတဲ့အချိန်မှာကွန်ကရစ်လွှတ်တော်အတည်ပြုချက်နဲ့အခွန်စနစ်ပြုပြင်ပြောင်းလဲမဲ့အစီအစဉ်ချမှတ်နိုင်မှုဟာအခက်အခဲတစ်ခုဖြစ်နိုင်တဲ့အကြောင်းကို VOA သတင်းတောက် Market Bowman ပေးပို့တဲ့သတင်းကိုမကင်ပြထွေးကပြောပြပေးပါလိမ့်မယ်
။စာမျက်နှာထောက်ပေါင်းများစွာပါဝင်မဲ့ Federal အစိုးရခွန်စည်းချက်သတ်မှတ်ချက်တွေကတော့ဟာသတစ်ခုလိုဖြစ်နေပါတယ်။နာမည်ကျော်ဟာသအနုပညာရှင်တွေဖြစ်ကြတဲ့ Jimmy Fallon နဲ့ Ellen DeGeneres တို့ကလည်းအခုလိုသရော်ပြက်လုံးတွေထုတ်ပါတယ်။
ကျေးဇူးပါပဲအခွန်လေးရေစားရစားတန်းနေအများကြီးနဲ့မပြင်းရအောင်မလုံရင်လည်းထောင်ချမယ်လို့ချင်းချောက်တာရောကြောင်းကျေးဇူးတင်ပါတယ
်အခုလိုအားပေးတာဝမ်းသာပါတယ်ဒီအားပေးမှုအားလုံးကိုလိုချင်ပေမဲ့အစိုးရက35ရာခိုင်နှုန်းဖျက်မယ်တဲ့လေ
သမ္မတထရမ့်ကတော့အခုစီးချက်မဲ့သူ့ရဲ့အစီအစဉ်နဲ့ပတ်သက်လို့အခုအများကြီးကိုရှော့ချပြစ်ပါပါလို့ပြောသွားတာပါသမရရဲ့အခွန်သတ်မှတ်ချက်တွေနဲ့ပတ်သက်လို့ကဏ္ဍရေးဝန်ကြီးစတီဗန်မနူချင်းကလည်းအခုလိုပြောပါတယ
်a priority
of director sarri ကိုခွန်ရှက်ချပေးနိုင်မှာသမရကဦးစားပေးလုပ်နေတာပါ။အာမန်အမေရိကန်နိုင်ငံသားတွေအနေနဲ့ postcard ဆာရေးတခုမှာသူတို့ဘာသာလောလောကူဖြစ်ဆွတ်ပြီးတော့ခွန်ဆောင်လို့ရအောင်ပါ။စီးပွားရေးလုပ်ငန်းဆိုင်ရာခွန်တွေပြန်ဆိုင်ဖြစ်လာစေဖို့အတွက်ကိုလည်းစီးပွားရေးခွန်စနစ်ကိုပြုပြင်ပြောင်းလဲသွားမှာပါ
။ Congress လွတ်တော် Republican ခေါင်းဆောင်တွေကတော့အခွန်စနစ်ပြောင်းလဲမှုကြောင့် Federal အစိုးရလုံငွေပြမှုတိုးမသွားသင့်ဘူးလို့ပြောပါတယ်။ Democrat တွေကလည်း Republican တွေရဲ့အခွန်စနစ်ဟာလူချမ်းသာတွေကိုဦးစားပေးပြီးပြည်သူတွေပို့ပြီးစီးရင်အောင်လုပ်ခဲ့တဲ့စရာကိုတပိုက်ထောက်ထားတွေကပြနေတယ်လို့ပြောပါတယ
်။ He wants to pass a big tax cut to make the rich richer at the expense.
လူသမားလူထမ်းစားတွေစီကနေအမြတ်ထုတ်ပြီးတော့ချမ်းသာတဲ့သူတွေကိုပို့ပြီးတော့ချမ်းသာအောင်လုပ်ပေးဖို့အတွက်အခွန်လျှော့ချတာမျိုးဆိုရင်တော့လက်မခံနိုင်ပါဘူး
။ Massachusetts ပြည်နယ် Democrat အလို့ချက်အမတ် Joseph Kennedy ပြောသွားတာပါ။ Democrat အထက်လွှတ်ချက်အမတ် Ron Wyden ကလည်း
Tax legislation is a Trojan
သူတို့ရဲ့အခုဥပဒေဟာ Trojan ပြင်းလို့ပဲကံအကောင်းဆုံးလူတွေကိုပဲအခုလျှော့ပေးဖို့အဓိကထားတာပါလို့အထက်လွှတ်တော်အမတ် Wyden ပြောသွားတာပါအခုတုံးထားတွေလျှော့ချတဲ့တစ်ချိန်တည်းမှာ Republican တွေဟာအိတ်ကျွေးစိုက်ထုတ်ချေငါကြတဲ့သူတွေကနေပရဟိတအလှရှည်ကြီးတွေအထိလူတိုင်းကိုအခုတွေအကြီးအကျယ်လျှော့ချပေးသွားဖို့ရည်ရွယ်တာဖြစ်ပါတယ်ဒီအပြောင်းလဲကြောင့်ဒီအခုစီးကျက်သတ်မှတ်ချက်တွေမှာရှုပ်ထွေးမှုတွေနှဲသွားနိုင်ပေမဲ့လို့ပြည်ပြထက်တဲ့စက်ကျင်မှုတွေနဲ့လည်းကြုံလာရနိုင်ပါတယ် Republican တွေကတော့အားလုံးအတွက်အကျိုးရှိစေရမယ်လို့ပြောနေတာပါ
We'll see millions of new high paying jobs. We'll see wages rise.
လောက်ခများများရတဲ့အလုပ်တွေတန်းနဲ့ချီရှိလာပါလိမ့်မယ်။တိုင်းပြည်တစ်ဝန်းလောက်ခလစာတွေတိုးလာတာကိုတွေ့ရမှာပါ။ဒါ American ပြည်သူတွေအားလုံးလိုလားတဲ့ကျွန်တော်တို့ကိုသူတို့လုံးစေခြင်းတဲ့ကိစ္စဖြစ်တယ်လို့ထင်ပါတယ်
။စီးပွားရေးပညာရှင်တချို့ကတော့မထင်မတဲ့စိုးကျိုးတွေဖြစ်လာနိုင်တယ်ဆိုတာကိုသတိပေးနေပါတယ်။နိုင်ငံကာကွယ်ရေးရပုံွေအဖွဲ့ IMF ကBoris Obstfetka ကလူပြောပါတယ
် US fiscal policy still seems likely to turn more expansionary
အမေရိကန်ရဲ့ဘဏ္ဍာရေးမူဝါဒဟာလာမယ့်နှစ်နှစ်ကျော်ကာလအတွင်းအသုံးစရိတ်ပိုများလာနိုင်မယ်ရှိပါတယ်ဆိုတော့ငွေကြေးဖောင်းပန်းမှုတွေဖြစ်လာနိုင်ပြီးတော့အတိုးနှုန်းတွေခက်မြန်မြန်တက်လာနိုင်ပါတယ်
ဥပမာကဲကျမ်းမာရေးဆောင်ရှားမှုဖျက်သိမ်းဖို့ကိစ္စမှာ Republican တွေအကြားကွဲလွဲမှုတွေရှိခဲ့တယ်လို့အခုအခွန်စနစ်ပြောင်းလဲတဲ့ကိစ္စမှာလည်းအလားတူအခြေအနေပြန်ပြီးတွေ့ရနိုင်တယ်လို့ Brookings သုတေသနအဖွဲ့က Sarah Bider ကပြောပါတယ
် There's some pretty big divides in that Republican Party in that
Republican Party ထဲမှာအကြီးအကျယ်ကွဲလွဲမှုတွေရှိနေပြီးတော့ပြဿနာတွေလည်းရှိနေတာပါဆိုတော့လောလောဆယ်မှာအစိုးရကိုသူတို့အများစုကထိန်းချုပ်ထားတယ်ဆိုပေမဲ့လည်းဒီကိစ္စကလည်းသူတို့အတွက်လွယ်မှာတော့မဟုတ်ပါဘူးလေ
အမေရိကန်ပြည်ထောင်စုမှာအခုစနစ်တစုံလုံးပြည်ပြောင်းလဲခဲ့တာကတော့လူခဲ့တဲ့အနှစ်30ကျော်ကပါ။အဲ့ဒီအချိန်တုန်းကအစိုးရအတွင်းမှာလည်းအခုလောက်ထိပါတီဆွဲထားမှုတွေမပြတ်ထန်ခဲ့ပါဘူးရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဧပြီလ26ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းရင်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ညစင်နိုင်အထိလိုင်းတိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့ဦးဝင်းတင်ရဲ့လူငရဲခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာ
ကျွန်တော်ကျုံးမှကျကျွန်တော်တို့ငယ်တုန်းကလော့ဂရမ်ဦးထွန်းလာရဲ့ဘာလဲဟဲ့လောက်ကရန်ဆိုတဲ့စကားလေးကကျွန်တော်ခေါင်းထဲမှာလဲစွဲနေလို့အဲ့ဒါကျွန်တော်ပြန်ပြီးတော့ကျုံးသွားတာပါပဲခင်ဗျာဟုတ်ကဲ့ဟုတ်ကဲ့
ဆရာကြီးဦးဝင်းတင်ကိုဦးကျော်စံသားကဆက်သွယ်မေးမြန်းခဲ့တာကိုဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်မြောက်အထိမ်းအမှတ်ဖြစ်ပြန်လည်ထုတ်လွှင့်ပေးထားတာကိုမကြာခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်မြန်မာမီဒီယာမြင်ကွင်းအပတ်စဉ်အားကစားကဏ္ဍစာရတွေကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးကြပါတယ်။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့အရင်တစ်ပတ်ကချပေးခဲ့တဲ့လုတ်ကင်ခွင်းရရုပ်တံလိုင်း၅ခုနဲ့ပတ်သက်လို့စိန်ခေါ်မှုတွေဟန်တာဝတီဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်ပြည့်နေအခုတလောသတင်းမီဒီယာလောကမှာအငင်းပွားနေတဲ့အထူးသတင်းတောက်ကိစ္စစတွေကိုတင်ဆက်ထားပါတယ်။မင်းအင်ခိုင်ဦးကရေးသားပြီးတော့ကိုညဝဲ၅ခုနီတင်ဆက်ထားပါတယ်ရှင်။
ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့အရင်တစ်ပတ်ကချပီးခဲ့တဲ့လုတ်ကန်ခွင့်ရရုတ်တန်လိုင်း၅ခုနဲ့ပတ်သက်လို့စိန်ခေါ်မှုတွေဟန်သာဝတီဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်ပြည့်နဲ့အခုသလောသတင်းမီဒီယာလောကမှာအငင်းပွားနေတဲ့အထူးသတင်းတောက်ကိစ္စတွေကိုတင်ပြသွားမှာဖြစ်ပါတယ်။ရုတ်တန်လိုင်း၅ခုအတွက်အရင်သတင်းမှတ်က FTA လုတ်ပန်ခွင့်ချပီးခဲ့ခြင်းမှာတချို့မီဒီယာဌာနကြီးတွေပါလာခြင်းမရှိပါဘူး။ဒီလိုပါမလာတဲ့အတွက်ချပီးတဲ့အစီရင်ထွက်ခါစမှာလူတွေအံ့ဩခဲ့ကြသလိုအခုရရှိတဲ့ရုတ်တန်လိုင်း၅ခုကိုအများကစိတ်ဝင်စားနေကြတာပါ။လုတ်ခွင့်ရရုတ်တန်လိုင်း၅ခုအနက် DVB နဲ့မြစည်းမကလွှဲရင်ကြံဌာန၃ခုကတော့သတင်းလုပ်ငန်းနဲ့မသက်ဆိုင်တာတွေ့ရပါတယ်။သတင်းမီဒီယာတွေအတွက် Digital ရုတ်တန်လိုင်းတွေပဲကူးပြောင်းစေကာလဖြစ်သလိုမြန်မာနိုင်ငံမှာနေ့စဉ်သတင်းစာတွေအပြီးအခုလိုရုပ်သံလိုင်းတွေဖြစ်မီဒီယာတွေကူးပြောင်းမှုဟာနှစ်နှစ်အတွင်းမြန်ဆန်လုံးတယ်လို့သတင်းသမားတွေကသုံးသပ်ကြပါတယ်။သတင်းနည်းပညာတွေတိုးတက်လာတာနဲ့အညီလူထုကြားသတင်းတွေရောက်ရှိစီးဆင်းမှုများတာကြောင့်သတင်းဌာနတွေကငကိုကတဲ့မိမိတို့သတင်းတွေကိုလူထုကြားထဲရောက်အောင်စ조사တင်ဆက်နေကြပါတယ်။မြန်မာနိုင်ငံရဲ့မီဒီယာအကူအပြောင်းကာလဖြစ်တဲ့အပတ်စဉ်ဂျာနယ်တွေကနေနေ့စဉ်တို့သတင်းစာတွေဖြစ်လာခြင်းမှာအစိုးရသတင်းစာတွေရဲ့အရေးအသွေးလိုမျိုးပုဂ္ဂလိကသတင်းစာတွေကမှီနိုင်ဖို့ခက်ခဲခဲ့ပါတယ်။ဒီလိုပါပဲအခုရုတ်တန်လိုင်းအစ်စ်တွေပေါ်လာတဲ့အခါမှာလည်းကနဦးလုတ်ခွင့်လိုင်စင်ရတဲ့သတင်းဌာန၅ခုရဲ့စိန်ခေါ်ချက်တွေကိုလည်းအများကစိတ်ဝင်စားနေကြပါတယ်။စိန်ခေါ်မှုတွေရှိနေဦးမှာဖြစ်ပြီးဒီအတွက်ဘာတွေကိုကြော်ဖြတ်ရမယ်ဆိုတာကိုမြစည်းမသတင်းဌာနရဲ့အေဒီတာချုပ်ဦးစိုးမြစ်ကသူ့အမြင်ကိုပြောပါတယ်။
ဒီစီးပွားမှာလည်းဒီဒီတဲ့ချက်မှာ၅ခုလုံးကစိန်ခေါ်မှုရှိမှာပါပါလဲဆိုတော့လက်ရှိရှိနေတဲ့လုံးဝဒီပုံပြရပုံမူဒီကုဒမမအဓိကတစ်ခုရတယ်ပေါ့နော်ဇာတိုင်းတို့အများစုကိုကြော်ညာဝင်ရနေတယ်အဲ့ဒါကပါပေးရရတယ်လို့ဆိုတော့သူရဲ့ analog channel ကနေရတာအဲ့တော့ဒီ digital TV channel ၅ခုကအိမ်ခေါ်မှုကဒီဈေးကွက်ထဲမှာကြော်ညာဝင်နေကိုပို့ပြီးတော့ရလာအောင်ဘယ်လိုလုပ်မလဲဆိုတော့အိမ်ခေါ်မှုပေါ့ဟိုကြော်ညာရှင်းရလဲဟိုတုံးတန်းကြည့်တဲ့ channel ကိုဟိုထည့်မလားအန်တန်ကြည့်တဲ့ channel ကြည့်နိုင်တဲ့ channel ကိုချက်မှာဆိုရင်ဒီကတော့အရှိတုံနေတဲ့ရှိနေတဲ့အန်တန်ကလည်းကြည့်နိုင်တဲ့ channel ကိုထည့်ဖို့ပုံများတာပဲလို့ကြည့်နိုင်တဲ့လူကြီးကဟွာဟနေတာဟုတ်ဆိုတော့ဒါမျိုးစင်ခွမှုပဲနမမိကတော့ကျော်မြေကြီးကွက်ကိုအစုံတူတစ်ခွဲတဲ့အချို့ကလည်းအင်းချုပ်ကိုရရှိနေတာမဟုတ်ပဲနဲ့ကျော်မြေကြီးကွက်ကိုအစ်စ်ကြီးပဲ channel အစ်စ်ကြီးလည်းရရှိလာအောင်အချို့ကပုံပြကတင်းကြရီရင်ဆိုင်နေရတဲ့စိန်ခေါ်မှုကြီးရင်ဆိုင်ရမှာဖြစ်တယ်
။နောက်ထပ်သတင်းတစ်ခုကတော့ဟန်တာဝရီဦးဝင်းတင်ကွယ်လွန်တဲ့၃နှစ်ပြည့်ကိုသတိရအောင်မေသူတွေက၃နှစ်ပြည့်အခမ်းအနားတွေလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့တမိုင်းမှာသာမကသတင်းစာလောကမှာပါထင်ရှားတဲ့သတင်းစာဆရာကြီးတူဦးအနေနဲ့သူကွယ်လွန်ခြင်းအတွက်ဝန်ထဲကြောင်းအများကလူမှုကွန်ရက်တွေမှာ မတရားဖော်ပြကြပါတယ်။နှစ်ရှိနိုင်ငံရေးသမားတဦးဖြစ်ပြီးစိတ်ဓာတ်ခံမှသူဖြစ်တာကြောင့်အခုလိုလေးစားခဲ့ကြတာဖြစ်ပါတယ်။ထပ်ပြီးတင်ပြချင်တာကတော့အရင်တစ်ပတ်ကမှုကင်းသတင်းတောက်များအတင်းဆိုပြီးနေတချို့မှာအထူးသတင်းတောက်အနေနဲ့ခေါ်ဝေါ်ပြောဆိုနေတဲ့အဖွဲ့ကိုသတင်းမီဒီယာအဖွဲ့အစည်းတွေကစာထုတ်ပြီးအဖွဲ့ဝင်တွေကိုစီးစစ်ကြံ့မတ်ဖို့တောင်းဆိုခဲ့ကြပါတယ်။မြန်မာသတင်းသမားအဖွဲ့တွေဖြစ်တဲ့ MJN, MJA, MJU, MWJS အပါအဝင်နယ်သတင်းမီဒီယာကွန်ရက်တွေစုပေါင်းပြီးထုတ်ပြန်ထားတဲ့ထုတ်ပြန်ချက်နဲ့သတင်းမီဒီယာကောင်စီကနေထုတ်ပြန်တဲ့ထုတ်ပြန်ချက်တွေအရအခုလိုသတင်းမီဒီယာကတ်တွေထုတ်ပေးပြီးတချို့နေရာတွေမှာငွေကြေးတောင်းရမ်းတာတွေလုပ်နေတယ်ဆိုတာကိုကန့်ကွက်ကြောင်းပြောခဲ့ကြသလိုစီးစစ်ဖို့ကိုလည်းရေးသားထားပါတယ်ဒီလိုထုတ်ပြန်ချက်နဲ့ပတ်သက်လို့မြန်မာသတင်းပညာသိပ္ပံအကြောင်းကဆရာဦးစိန်ဝင်းကအခုလိုပြောဆိုပါတယ်
ဒီလိုတော့ဟာဟိုအကြောင်းပြချက်တွေဟိုကနေထုတ်ပြတယ်ကနေထုတ်ပြပေါ့လောက်တာပေါ့နော်ဒါပေမဲ့လည်းလူပုံပုံကြီးတွေကဒီသတင်းစာကတ်တွေသတင်းစာတွေသတင်းကြောင်းဆိုတဲ့ဟာကိုတန်းပြပြီးတော့သူတို့ရဲ့အတအကျိုးရှိသွားအတွက်ကိုမတော်မတော်လောက်စားတာပါပဲဒါပါပဲကျွန်တော်တို့ကသတင်းစာလောကရဲ့အဲမကောင်းဆိုးဝါးမှုတွေကိုသတင်းစာတာပဲရှုတ်ချရမှာပဲပေါ့နော်ဒါမျိုးတွေဖြစ်လာရင်ဒီထဲမှာကောင်းတာလုပ်တင်နေသူရှိပါပါအဲ့လိုနဲ့ငါမျိုးမကောင်းတာလုပ်နေတဲ့လူတွေကျွန်တော်တို့ကိုယ်အားရှုတ်ချပြီးတော့ဝေဖန်ပြောဆိုခြင်းနဲ့ပဲထိန်းကြောင်းသွားမှုတွေလောက်ပါဒီအခုလိုမျိုးသတင်းတော့ဒီသတင်းကအဖွဲ့အစည်းတွေအနေပြီးတော့ဝေဖန်နဲ့ရှုတ်ချရတာအစ်မကောင်းတဲ့အလုပ်ဒါကဒါတက်စီကြီးကျွန်တော်တို့ဒီလိုပဲပြောကြရတာပဲလေ
နောက်ဆုံးအနေနဲ့တင်ပြချင်တာကတော့မကြခင်ပြန်စားတော့မဲ့ပင်လုံညီလာခံသတင်းတခါအခုရပိုင်းတွင်လူမှုကွန်ရက်စာမျက်နှာလေးပေါ်မှာပြန့်နှံ့နေတဲ့မြန်မာပေါင်းဗီဒီယိုနဲ့ပတ်သက်တဲ့သတင်းတွေနဲ့မကွေးတိုင်းဒေသကြီးအရင်အစိုးရအဖွဲ့ကဒေသဖွံ့ဖြိုးရေးရန်ပုံငွေ 3,000 ကျော်လက်စားထားတာကိုပြန်အပ်ဖို့ဆိုတဲ့သတင်းတွေတင်ပြရင်းဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုညှိကုံးချုပ်လိုက်ရပါတယ်ခင်ဗျာ
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြတာဖြစ်ပါတယ်ခုတစ်ခါမှာတော့ဥဝင်တင့်ရဲ့လူငရဲခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်တင်းစားဆရာကြီးဟန်တာရီဥဝင်တင့်ကအသက်80ပြည့်နှစ်မွေးနေ့အထိမ်းအမှတ်ဖြစ်ထုတ်ဝေလိုက်တဲ့ဗာလဲဟဲလူငရဲအမည်ရှိရဲ့စာအုပ်ဟာမတရားတာခေါင်းငုံမခံပဲအမှန်တိုင်းတင်ပြတာဖြစ်ပြီးတော့ဒေါသနဲ့ရေးတာမဟုတ်ဘဲဒေါသဆိုတာပါခဲ့ရင်တောင်မှဂိယူနာဒေါသတာဖြစ်ကြောင်းကိုပြောခဲ့တာပါဒီစာအုပ်ဟာဥဝင်တင်ဖန်စီအချုပ်ခံကာလအနည်း20ထောင်တွင်းအတွေ့အကြုံတွေကိုရေးသားထားတာဖြစ်ပြီးတော့2010မတ်လဒုတိယပတ်မှာထုတ်ဝေခဲ့တာပါဒီစာအုပ်နဲ့ပတ်သက်လို့ဆရာကြီးဥဝင်တင်ကိုဥကျော်စံတာကဆက်သွယ်မေးမြန်းခဲ့တာကိုဥဝင်တင်ကွဲလွန်ခြင်း၃နှစ်မြောက်အထိမ်းအမှတ်အဖြစ်ဒီတစ်ပတ်ရဲ့မျက်မှောက်ရေးရာဆွေးနွေးခဲ့မှာပြန်လည်ထုတ်လွှင့်လိုက်ပါတယ်ရှင
်ဆရာဟာဟန်တာဝရီဥဝင်တင်စပီးနာမည်နဲ့ထုတ်တဲ့စာအုပ်နာမည်ကပါလေဟဲ့လူငရဲဆိုပြီးတော့ရေးထားပါတယ်ဆရာ
ဟုတ်ပါတယ်ကျွန်
တော်ကျင်းသားပါဘို့ဆိုတော့ခေါင်းစဉ်ကိုကြည့်ရတော့ဆရာဟာဒီဆရာကြုံတွေ့ခဲ့ရတဲ့ငရဲတမျှဆင်းရဲတဲ့ဘဝကိုပါလေဟဲ့ဆိုတာကျန်းကျန်းခံပြီးတော့စင်ခေါ်ထားတဲ့သဘောနဲ့ရေးရလို့ထင်ပါတယ
်ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်အဲ့ဒီသဘောပါပဲကျွန်တော်ကြုံရတဲ့ကျွန်တော်တို့ငငယ်တုန်းကလော့ဂရမ်ဥထွန်းလာရဲ့ပါလေဟဲ့လော့ဂရမ်ဆိုတဲ့စကားလေးကကျွန်တော်ခေါင်းထဲမှာလဲစွဲနေလို့အဲ့ဒါကျွန်တော်ပြန်ပြီးတော့ကျုံးသွားတာပါပဲခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ဆရာဒီစာအုပ်ကိုရေးတဲ့အခါဘယ်လိုစေတနာများဖြစ်နေပါလဲစာရေးဆရာတောက်နေလဲအဲ့ဒီချိန်မှာ
အေးအဲ့ဒီချိန်ဆိုတော့ဟိုသတင်းစာထဲမှာဗျာဟိုကျွန်တော်ဒီစာအုပ်နဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ကိုဝေဖန်ပုတ်ခတ်တာတယ်အဲ့ဒါတွေကျွန်တော်ဘာမှတော့ဖြည့်ချင်းချင်ရင်မရှိပါဘူးဒါပေမဲ့ကျွန်တော်ပြောချင်တဲ့ဟာကတော့စေနာကဒီနေ့ခလာဒီစစ်အစိုးရဟာနှစ်ပေါင်းများစွာနိုင်ငံရေးကျင်းသားတွေတို့မို့လဲအဲဒီထောင်ရင်းတွေထဲမှာလူတွေကိုညှိမှန်းနေနှိမ့်ဆက်တယ်လူခွေးတွေကိုချိုးဖောက်တယ်ဖျက်ဆီးတယ်ဆိုတာတွေကကြာပြီဗျအဲ့ဒီဟာတွေကိုကျွန်တော်ကမှတ်တမ်းတင်နေတယ်ဗျဒါပဲဗျလူမဆန်တာလည်းမဟုတ်တလိ္ဆန်တောင်မဆန်ဘူးဘာလို့လဲဆိုတော့တလိ္ဆန်ကမှတလိ္ဆန်ချင်းညာသေးတယ်ဗျတလိ္ဆန်ချင်းဥမာဆိုတော့ဟိုတတ်စားကြလူလူတတ်စားတာပဲသူ့ရဲ့တဘာဝလူအပ်ချက်ပဲလုပ်တယ်ဟလာညှိမှန်းခြင်းလို့သုံးမဝင်လဲစစ်ကြောခြင်းလို့တော့မလုပ်ဘူးဒီမှာကတော့ဒီထောင်နေမှာဖြစ်နေတာကဒီစစ်ကြောရေးထောင်ဒီဒီစစ်ထောင်လိုင်းရေးလိုပါလို့လှုပ်သွားတဲ့ပုံတရံပေါ့ဗျာကျွန်တော်တို့မှလူခွေးရေးမပြောနဲ့ထောင်ဒီထဲမှာဒီခွေးခွေးနားနွားခွေးတောင်မရအောင်ဖြစ်နေတယ်အဲ့ဒါတွေကိုကျွန်တော်ကပြောပြချင်တာပါဒါပါပဲ
ဟုတ်ကဲ့ဆရာကအဲ့ဒီဆရာကတော့ပြောတဲ့ဆောင်းမထဲမှာဒေါသပောက်ကွဲနေရကိုတွေ့ရတယ်ဘာလို့ဆိုတော့ဆရာဒီဆောက်ကိုရေးတာတကယ်များဒေါသပောက်ကွဲနေပါလား
တော့ဒီလိုတော့ပြောရမယ်ချင်တယ်ဗျာဟို ကျွန်တော်အဲ့ဒေါသဗာလဲဆိုလို့ရှိရင်ဟိုဗမာစကားလည်းရှိပါတယ်ဂိူနာဒေါသဆိုတာဒေါသတော့ဒေါသပဲဗျာနော်ဂိူနာတွေလည်းရှိပါတယ်ဂိူနာတွေဆိုတာကကျွန်တော်တို့ကအဲ့ဒီခံရတဲ့လူတွေအတွက်လည်းဂိူနာဖြစ်တယ်ဗျာနော်နောက်တစ်ခါနှိမ့်ချက်ညှိမှန်းတဲ့လူတွေအတွက်လည်းဘာပဲပြောပြောဂိူနာဖြစ်တယ်အဲ့ဒီလူတွေကအဲ့ဒီတလိ္ဆာမဆန်တဲ့အပြုမူတွေကိုပြုမူလောက်အောင်ဖြစ်နေရတဲ့ဟာဒီစစ်အာဏာရှင်တွေကနေပြီးတော့ခိုင်းနှိုင်းလုပ်နေရလို့ဟလားခိုင်းနှိုင်းလုပ်နေရတယ်လူစိတ်ကိုပျောက်ပြီးတော့လာလူကိုမဆန်းအောင်လုပ်နေတဲ့ဟာကြောင့်ကျွန်တော်ကအဲ့တော့တရင်းလာတွေမှာဆွဆွဲသလိုဒေါသဆိုတာတော့ရှိရင်လည်းရှိမယ်ကျွန်တော်မရှိဘူးလို့ကျွန်တော်မငြင်းညင်ပါဘူးဒါပေမဲ့အဲ့ဒေါသကကျွန်တော်ကဂိူလာဒေါသလို့ပဲပြောချင်ပါတယ်သူတို့ပြင်စီခြင်းနဲ့ဆန္ဒနဲ့ဟလားသူတို့တွေကနည်းနည်းလေးအဲတလိ္ဆန်ဆန်းနေတဲ့နေရာနေပြီးတော့လူဆန်းလာအောင်လှုပ်ထွေခြင်းနဲ့ဂိူနာနဲ့အရှင်နဲ့ဒေါသလို့ကျွန်တော်ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ဒါပေမဲ့ဆရာဟာအဲ့ဒီဒေါသသာဆိုရယ်ဆရာကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ခံစားခဲ့ရတဲ့ဆိုးရတဲ့ညှင်းဆဲမှုကိုဆရာမဖော်ပြပါဘူးဆရာဒီမှာသာမကပါဘူးဆရာခင်းခင်းခံနေရတော့ကဘာမဖပညာရုကပြောပါတယ်ဝင်းတင်ဟာသူ့ကိုကြီးကတော့တခါမှမပြောဘူးတိုင်းပြည်အတွက်နဲ့သူများအတွက်သာအမြဲတမ်းပြောတယ်ဆိုပြီးတော့ဆရာကိုတလေးစားပြောပါတယ်ဒီကြောင်မှလည်းကိုကြီးကတော့ဖော်ပြထားတာမတွေ့ပါဘူးဆရာအဲ့ဒါကိုဖော်ပြသင့်လို့မထင်ဘူးလားဆရာ
ဟုတ်ကျွန်တော်မဖော်ပြဘူးတော့မဟုတ်ဘူးဗျာကျွန်တော်ဖော်ပြတယ်ဗျဟိုဖော်ပြတယ်ဆိုပါတော့ဗျာဥမာဆိုတော့ဟိုကျွန်တော်ဒီစစ်ကြောရေးတွေရောက်တဲ့အခါအဲကျွန်တော်ကိုညှိမှန်းတာတွေပြောတယ်ဥမာဆိုတော့ဗျာတွေ့သုံးနမူနာတစ်ခုပြောရင်ကျွန်တော်ကို1990လောက်မှာပွားတွေရိုက်ချိုးတယ်ပေါ့ဗျာအဲ့လိုပဲကျွန်တော်ပြောချင်ပါတယ်ခက်ကြမ်းရမယ်ပေါ့ဗျာဟုတ်လားပွားတွေရိုက်ချိုးတယ်အဲ့တော့ပွားတစ်ချောင်းမှမရှိဘဲနဲ့နော်ထောင်ထဲမှာကျွန်တော်1998အထိ7နှစ်လုံးလုံးနေခဲ့ရတယ်သို့တော့ကျွန်တော်ဟာဟိုတခြားလူတွေခံရတာတွေဒါကျွန်တော်ပြောချင်တယ်ကိုเจ้าတိတ်မပြောချင်ဘူးကိုเจ้าနဲ့ပြောရင်အဲကိုခံရတာတွေဟဲ့လားကိုကြုံတွေ့ရတာတွေကိုရဲ့ဒေါသတွေလို့ဖြစ်နေမယ်ကျွန်တော်ကတခြားလူတွေဟိုခံရတာကိုပြောချင်တယ်နောက်တစ်ချက်ပြောချင်တာကကျွန်တော်ချင်တယ်ဗျာကျွန်တော်ခံရတယ်ဆိုတာနည်းတယ်ဗျာနည်းတယ်ကျွန်တော်ဘာဆိုတော့ကျွန်တော်ထောင်ထဲရောက်တဲ့အချိန်မှာအသက်60ကျော်နေပြီဆိုတဲ့အခါကျတော့ကျွန်တော်ဘုံအများကြီးတက်တာတယ်လို့ကျွန်တော်ထင်တယ်ကျွန်တော်လည်းဆိုးတဲ့လူကြီးပဲလူငယ်တွေညီမနေချက်ခံရတာအဲ့လူငယ်တွေကိုအဲ့လဒီဘာခေါ်မလဲဒီအငတ်ပြတ်ထားတာအဲ့လူငယ်တွေကိုစိတ်တပြပြအောင်လို့အဲ့လဒီစိတ်ဖောက်ပြအောင်လို့လုပ်တာအဲ့ဒါတွေနဲ့ရှင်တဲ့ခါကျတော့ကျွန်တော်ရဲ့ခံစားချက်တွေကအလွန်နည်းပါတယ်အဲ့ဒါကြောင့်ကျွန်တော်ခံစားချက်တွေကိုခုနပြောတဲ့သွားတစ်ချောင်းမှမရှိဘဲနဲ့7နှစ်လောက်ကိုသွားဆိုင်ခွင့်လည်းမပေးအဲ့လအဲ့လနှိမ့်ချက်ခဲ့တဲ့ဟာဒီနောက်တစ်ခါကျွန်တော်ကိုနှင်းတော့တဲ့မှာအဲ့လညလုံးပေါက်ထားတဲ့ဟာဒီအဲ့လကျွန်တော်ရဲ့ဥမာလက်တီချီကိုအဲ့လဒေါ်ဆန်းသူကြီးနဲ့အဲကျွန်တော်နဲ့အခန်းမှာပါပါတယ်ရုံမသိကျိုးမကင်ဆိုတဲ့အခန်းမှာကျွန်တော်လည်းရိုက်နှက်ပြီးပါညာလို့ထိုးကြိတ်လို့ဒါကျွန်တော်တွေးတွေထွက်တာတွေရှိတယ်လက်ကျိုးတာတွေရှိတယ်စသည်ပေါ့ဗျာဒီဟာတွေကိုကျွန်တော်ပြောတင်သလောက်ပဲပြောပါတယ်အများကြီးမပြောပါဘူးအဲ့မပြောတဲ့အကြောင်းကတော့မစ္စတာပင်ငယ်တို့ကကျွန်တော်ကိုတခြားလူတွေအကြောင်းကိုပြောပေါ်ရတယ်ဆိုတဲ့အတွက်အဲကျွန်တော်ကိုဂုံတင်ပြောတယ်ကျွန်တော်ကျေးဇူးတင်ပါတယ်သို့တော့ကျွန်တော်ပြောတာတော့အဲ့လိုဂုံတင်ခံရခြင်းလို့ကျွန်တော်မပြောတာမဟုတ်ဗျာကျွန်တော်ရဲ့ရှင်းမနေချက်ခံရမှုဗျာကျန်တဲ့လူကြီးလူငယ်တွေဟဲ့လားကျောင်းသားတွေဟဲ့လားဒီနိုင်ငံရေးသမားတွေဟဲ့လား NLD လူငယ်တွေနဲ့စားလိုက်ရင်ကျွန်တော်ကအများကြီးတက်တာလို့ကျွန်တော်ဟာတွေကိုထုံမပြောတော့မင်းနဲ့ဟဲ့လားသတိလောက်ပဲပြောတာပါကျန်တဲ့လူတွေဟာအများကြီးခံရပါတယ်လို့ကျွန်တော်ပြောခြင်းဖြစ်ပါတယ
်မဟုတ်ဘူးဆရာတကယ်တော့ကျွန်တော်လည်းပဲအဲ့ဒီထောင်ရင်းမှာကြုံတွေ့ခဲ့ရတဲ့လူတွေရဲ့စာအုပ်စာတမ်းတွေလည်းဖတ်ဖူးပါတယ်သူတို့ရေးရတဲ့မှတ်တမ်းတွေသူတို့ပြောတာလည်းကြောက်ရဲသွားဖို့ရိုက်ချိုးတဲ့အထီးကတော့ကျွန်တော်မကြောက်ဘူးဆရာသူတို့ဟုတ်တယ်ရိုက်တယ်နှက်တယ်ကန်တယ်ကြောက်တယ်လက်ကျိုးသွားတာတွေရှိရဲ့အဲ့ဒါဒါပေမဲ့ဒီသွားဖို့ရိုက်ချိုးရဆိုအတော်ရက်ဆက်တဲ့အလုပ်ပဲဆရာသူတို့ကဆရာကို
ဒီလိုတော့စကားတော့တခုကြည့်ပဲစကားကျွန်တော်စကားအသုံးလုံးဟိုခရင်းကဒေတော်ကြီးဖြစ်သွားလို့လည်းဖြစ်မယ်သွားရိုက်ချိုးတယ်ဆိုတာရိုက်လို့သွားချိုးတယ်လို့ပဲကြောက်ရံပြန်ခံပြောရမှာပေါ့ဗျာဟိုကျွန်တော်ပြောတဲ့ဟာကခမကြီးစစ်ကြောရေးတို့ဘာလို့မှခေါင်းဆွတ်ထားတာဗျဟဲ့လားမေးတာမရရင်တကောင်ကတွေလက်ပြီးထိုးဒါလည်းအကုန်လုံးနဲ့လုပ်ဆိုတဲ့ခါကျတော့ကျွန်တော်သွားတယ်ရလဲကျွန်တော်အသက်60ကျော်ကြီးရအဲ့အချိန်မှာဟလားဆိုတော့သွားရိုက်ချိုးတယ်ဆိုတဲ့စကားဟိုဥကျော်စံသားအနေနဲ့ဒီစကားကနည်းနည်းလေးအဲနည်းနည်းကြမ်းလွန်ကြည့်ရထင်ရင်ဟလားပြင်းထန်လွန်ကြည့်ရထင်ရင်အဲသွားကိုရိုက်ချိုးတယ်လို့မပြောချင်ရင်အဲရိုက်တယ်သွားချိုးတယ်လို့ပဲအဲ့လိုပဲပြောတာကျိုးချိုးတာတော့ချိုးတယ်ခင်ဗျာကျွန်တော်အဲ့လိုပဲပြောချင်ပါတယ်ဟလားရိုက်လို့ချိုးတာလားရိုက်ချိုးတာလားဆိုတာတော့ဗမာစကားမှာနည်းနည်းကျွန်တော်ပြောတာနည်းနည်းတမျိုးဖြစ်သွားရင်လည်းဖြစ်သွားမှာပေါ့သိကြတာကျွန်တော်ပြောနိုင်တာတော့ကျွန်တော်၈နှစ်လုံးလုံးသွားမရှိပဲနေရပါတယ်1990ကနေပြီးတော့1998အထိနော်98ကဒီလောက်ကနေ98အထိကျွန်တော်ရန်ကုန်စေးမြို့ရောက်တဲ့အခါမှာနောက်ဆုံးမိကျွန်တော်ကိုသွားတက်ကတူကဆရာဝန်ကြီးကိုခေါ်ပြီးတော့ ရန်ကုန်စေရီမှာစိုက်ပြရပါတယ်ကျွန်တော်အဲ့ရန်ကုန်စေရီကစိုက်ပြလိုက်တဲ့ဆရာဝန်တွေကိုလည်းကျွန်တော်ဒီနေ့ဒီကျေးဇူးတင်တော့မယ်ဘာဖြစ်လဲဆိုတော့သူတို့စိုက်ပြတဲ့သွားသဖုံးအင်္ဂါကြီးဟာကျွန်တော်ပါဇက်ထဲမှာအခုတည်းကလည်းရှိနေတော့မှာပဲအဲ့ဒါတွေကိုကျွန်တော်ကဘယ်လိုတောင်လုပ်ချင်လဲဆိုတော့အကြောင်းကြောင်းရောင်းတာကျွန်တော်ဗေမားတည်တည်ပေါ့ရထောင်နှက်ကထောင်ထဲမှာပဲတည်တည်အပြင်မှာပဲတည်တည်ကျွန်တော်အဲ့သွားကြီးကိုတောင်မှကျွန်တော်အပြင်မှာပြတဲ့ကလေးပါလေးရှိရင်တခုတောင်လှူချင်ပါလေဗျာ
အဲ့တော့ဆရာအိသွားမရှိပဲရှစ်နှစ်လုံးလုံးကတခြားသွားမရှိဘဲနဲ့စားလို့ရတဲ့အစာပြောပြောတွေပါလေအထွေထူးဘာမှလုပ်ပြတာမရှိဘူးဆရာ
ခဲရလေရည်စရာရည်စရာတွေတော့ရည်စရာပြောတယ်လို့မပြောရည်စရာတော့အတော်မေးတယ်လူလို့ပြောရမလို့ဖြစ်ပြီဘယ်ဗျာခမကျွန်တော်တို့မှဒီဆန်လုံးကြီးလိုဟာမျိုးစားနေရတာဒီကဲတဲရချက်ချက်ပါသေးတယ်ဆံပြုတ်တို့ဘာလို့ဘယ်ရမလဲဗျာဘာမှမပေးပါဘူးထောင်းမှာဒီလောက်သာလူစိတ်ရှိရဲ့ဟလာကျွန်တော်ရဲ့ဒီဘာလဲဟဲ့လူငယ်ရဲ့ဆိုတဲ့ဟလာဒီစာအုပ်တောင်ထွက်ပြမရှိပါဘူးကျွန်တော်ပြောတယ်မင်းတို့အာနာရှင်ကြီးလှုပ်တဲ့ဟာတွေကတဏီတော့ကမှာအယိုးတုံနေမယ်လို့ကျွန်တော်ပြောခဲ့ပါတယ်အခုကျွန်တော်ရေးတဲ့စာအုပ်ကလည်းအယိုးတုံရင်ဖြစ်ပါတယ်ဟလာဒါတော့မှတန်မြာဆုံးခြင်းမှာဆုံးမယ်နောက်ထပ်များကျွန်တော်လူငယ်ရဲ့တိုင်ဝဲလေခြင်းဆိုတဲ့ဟာများပြန်ပြီးတော့ထပ်ပြီးတော့တော့ညရေးအောင်မလားမသိဘူးကျွန်တော်ပါဆိုကျွန်တော်လည်းသိဦးမှာမဟုတ်ပြဒီထောင်တို့ဟာတို့เนี่ยလည်းကြုံလဲကြုံတွေ့အောင်ပါပဲကျွန်တော်ကလည်းဒီလိုမတရားမှုတွေကိုတော့တခြားဟာတွေကျွန်တော်မလုပ်တိုင်ရင်ရှိမယ်တခြားဟာတွေကျွန်တော်မလုပ်ရဲရင်ရှိမယ်ဒါတခြားဟာတွေလုပ်ချင်တဲ့စိတ်မရှိအောင်မရှိပဲဖြစ်ရင်ဖြစ်မယ်ဒါပေမဲ့မတရားမှုတွေဟလာလူမဆန်တဲ့ဟာတွေရက်ဆက်မှုတွေကြမ်းကြုတ်မှုတွေဟလာဒီမျက်မှတ်မှုတွေနှိမ့်ချက်မှုတွေကိုတော့ကျွန်တော်ကတော့မသေးမချင်းသို့မဟုတ်လည်းကျွန်တော်လက်ထက်မှာကလောင်ကြိုင်မှုအခုရေးရှိသမျှကာလပတ်လုံးနဲ့ကျွန်တော်ရေးသွားအောင်ပါဖြစ်ပါတယ်ကျွန်တော်အဲ့ဒါကိုဘုကျော်ဆန္ဒအစဉ်ကျွန်တော်ပြောချင်ပါတယ်ဒီစာအုပ်ကတို့အမုန်းတရားနဲ့ရှင်ပြီးတော့ကျွန်တော်ရေးခြင်းဖို့ပါဘူးနှစ်ကတော့ကျွန်တော်မှာဒေါသကြီးကောင်းကြီးမယ်ဆိုတော့အဲ့ဒီဒေါသလည်းဂိူနာဒေါသပါကျွန်တော်ပြောချင်တာကျွန်တော်အကြောင်းဆိုတာလေအကြံတဲ့လူတွေနှိမ့်ချက်ညှင်းမှန်းခါလာဒါတော့မှသတိပါလို့နောက်တော့၁၀ဆလောက်ရေးလို့ရပါလေလို့ကျွန်တော်ပြောချင်ပါလေ
ဟုတ်ကဲ့ဆရာဒီစာအုပ်ကိုရေးတော့အာဏာပိုင်ကြီးဟာဘယ်လိုတုံ့ပြန်လာလိမ့်မယ်လို့ဆရာထင်ခဲ့ပါလဲအစတုန်းကအာဏာပိုင်ကြီးဟာအော်ငါတို့လုံနေတာလုံနေပါလားပြုပြင်ရခေါင်းမှန်းစီလာလိမ့်မယ်လို့ထင်ခဲ့ပါသလားသူတို့မဟုတ်ဒီလိုပဲဆရာကိုပြင်းပြင်းထန်ထန်တုံ့ပြန်ပြီးတော့ရေးသားလာလိမ့်မယ်လို့ထင်ပါလားဘယ်လိုမျှော်လင့်ခဲ့ပါလဲ
ကျွန်တော်ပြောနေတာကတော့ကျွန်တော်ကိုနောက်ထပ်ခေါ်ပြီးတော့ဟလာဒီစိုက်ထားတဲ့ဘွားကြီးတုံမှအာကကြီးပြုတ်ပြုတ်ပြေးသွားအောင်တော့ထပ်ပြီးခြောက်အောင်ပါပဲလို့ကျွန်တော်မျှော်လင့်ထားပါတယ်ဘာဖြစ်လို့ဆိုတော့သူတို့ရှိရနေပြီးတော့ပြုပြင်ခြင်းနဲ့စိတ်ကြောင်းလဲခြင်းနဲ့စိတ်ဟလာသာနာခြင်းနဲ့စိတ်ဟလာအကူညီခြင်းနဲ့စိတ်ဟလာတို့မို့လဲအမှားသမျှဟလာလွန်သမျှဝင်ချပါလေဆိုတဲ့သမောမျိုးစိတ်မျိုးတွေတော့ဘယ်တော့မှပေါ်မှာမဟုတ်ဘူးဟလာငါဒီစာအုပ်ရေးတဲ့တော့ငါ့ကိုဟလာဖန်နိုင်သေးတယ်ငါ့ကိုဖန်ရင်လည်းဖန်လိမ့်ဦးမယ်တို့မို့ငါ့ကိုလည်းအပုတ်ချလိမ့်ဦးမယ်ဟလာငါ့ကိုရန်ရှာလိမ့်ဦးမယ်ဆိုတဲ့ဟာတွေကျွန်တော်မျှော်လင့်ပါတယ်ကျွန်တော်ကအခုပဲကျွန်တော်ထင်းတဲ့အတိုင်းပါပဲအခုဘုံဖွဲ့မှုနဲ့ပတ်သက်ပြီးတော့ကြီးတဲ့ဆောင်းပါတယ်ဆိုရင်ကျွန်တော်ကိုနည်းနည်းချင်းရောက်တဲ့စာစကားတွေပါအများကြီးပါနေပါတယ်ဟုတ်လားကျွန်တော်ထောင်ထဲပြန်ပြင်းလို့ရတဲ့ချင်းရောက်မှုတွေတောင်ပေါ်နေပါပြီအဲ့တော့ကျွန်တော်ကတော့ချင်းရောက်မှုတွေတော့မကြောက်ဘူးပါဘာလို့ဆိုတော့ဒီဟာတွေကကျွန်တော်အသက်လဲ80ကျော်ပါပြီနော်ဒီချင်းရောက်မှုတွေကြောက်မှဖြစ်ကျွန်တော်ဒီစာအုပ်ပဲရေးမလဲဗျာဟုတ်လားဒီအာဏာရှင်တွေနဲ့ကိုကျွန်တော်ဆိုင်းပြီးတော့ပြည်သူတရားခွင်မှာရှင်းမပြနိုင်ရင်ဟုတ်လားရင်းချက်မထုတ်နိုင်ရင်ကျွန်တော်သာဟုတ်ပဲရေးမလဲဗျာဒီစစ်ဆိုတာကိုကျွန်တော်ကဟဲ့လားပြောချင်တာကတော့ခင်ဗျားတို့ဒါတွေရှင်းပါဟဲ့လားခင်ဗျားတို့ညင်းပါဟဲ့လားတို့မို့လဲခင်ဗျားတို့ကျွန်တော်အပုတ်ချမိပါနဲ့ဒါတွေနဲ့ပတ်သက်ပြီးတော့အဲ့ဒါတွေရှင်းရှင်းညင်းညင်းမလုပ်နိုင်ရင်ပြင်ပါလို့ကျွန်တော်ပြောချင်တယ်အဲ့ဒါပဲ
ဆရာကျွန်တော်နောက်ဆုံးမေးချင်တာကဒီလိုစနစ်ဆိုဒီလိုနှင်းဒုမဆန်နှင်းစဲနှိစက်တဲ့ဒီစနစ်ဆိုတာဘယ်တော့မှဟိုပျောက်မယ်ထင်ပါလဲဒီမိုကရေစီအပြောင်းလဲဖြစ်တာနဲ့ချက်ချင်းတော့ပျောက်နိုင်ပါမှာဆရာဟု
တ်ပြောရမှာပေါ့ဗျာပြောရမှာပေါ့ခင်ဗျာပြောဖို့ကျွန်တော်မယုံလို့ရှိရင်ကျွန်တော်ပဲဒီလိုစာတွေလည်းပဲရေးတော့မလဲဗျာငုံခံရုံပဲရှိတော့ပါပေါ့ကျွန်တော်ငုံမခံတာကငုံမခံတည်းရေးကျွန်တော်တွေဟလာဒီကောင်ဒီလူတွေကိုဒီအာဏာရှင်တွေကိုကျွန်တော်ကဟလာအာခန်းကြီးရယ်အန်တုနေသမျှကာလပတ်လုံးကတော့ဒီလူတွေကတည်တော့ခါမှဟလာပြုတ်ကြမှာပဲဒါကခင်ဗျာကဘာမှကြည့်ပါဒီဟစ်တလာတွေမူဆလိုနီတွေဟလာအများကြီးပြုတ်ကြသွားခဲ့ပြီဗျာဟလာဥမာဆိုတော့ဥနေဝင်လို့ဟုတ်ဗမာပြည်လူပြောရင်ဥနေဝဲလူလူမျိုးတွေပြုတ်ကြခဲ့ရပြီကျွန်တော်ယုံနေဗျာဟုတ်လားကျွန်တော်ဒါလုပ်တာအမုန်းတရားနဲ့လုပ်နေတာမဟုတ်ဘူးမတရားမှုဟာမတရားမှုတွေဟာပြုတ်ပွဲရမယ်ဆိုရင်ယုံကြည်ချက်နဲ့လုပ်နေတာ
ဟ
ဥကြဆန္ဒရဲ့ညီမရေးတုံးသက်ချက်မှာဥဝင်တင်ကွယ်လွန်ခြင်း၃နှစ်မြောက်အထိမ်းအမှတ်ဖြစ်ပြန်ပြီးထုတ်လွှင့်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုတစ်ခါမှာတော့အခုလာမယ့်စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပါ။
တော်တာရှင်များရှင်ဒုတိယအကြော့ကျင်းပဖို့ရှိတဲ့21ရာစုပင်လုံငင်းညံ့ရေးညီလာခံကိုမေလတတိယပတ်ထဲမှာကျင်းပဖို့စီစဉ်နေကြပါပြီ။ရှေ့မတိုးနောက်မဆုတ်သားဖြစ်နေတဲ့ငင်းညံ့ရေးလုပ်ငန်းစဉ်တစ်ခုလုံးအတွက်21ပင်လုံညီလာခံဒုတိယအကြော့အစည်းအဝေးကနေဘလောက်အထိမျှော်လင့်စရာတွေရှိနေပါသလဲ။ NCA လက်မှတ်ထိုးသူတွေရောလက်မှတ်မထိုးကြသေးသူတွေပါအစုအဖွဲ့အားလုံးပါဝင်တဲ့ငင်းညံ့ရေးလုပ်ငန်းစဉ်တရက်ဖြစ်ဖို့အလားအလာမှာဘာတွေကအကဲစန်းချက်တွေရှိနေပါသလဲ။ဘာတွေကအလားအလာကောင်းနေပါပြီလဲ။လာမယ့်စနေနေ့ညတရက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြန်းလိုသူတွေအနေနဲ့ကို့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဓာတ်ရိုက်လေလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့မိကွန်းတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကို့ရဲ့အမြင်မှတ်ချက်ကိုရေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323821555ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။တရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြမယ့်တောတာရှင်တွေကိုကြိုဆိုပါတယ်ရှင
်။တောတာရှင်တွေနေနဲ့လည်းစနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထမံဖိတ်ခေါ်လိုက်ပါတယ်။တရက်လေးလိုက်အစီအစဉ်တွေကိုပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့အပတ်စဉ်အားစားခဏကိုနားဆင်ကြရမှာပါ။ကိုရဲနိုင်တင်ဆက်ထားပါတယ်ရှင်။
ဒါတော့တော့ဘောလုံးသတင်းနဲ့စာပြင်ပါတယ်ဒီဘက်စပိန်သားလီဂါမှာတော့ El Clasico လို့ခေါ်တဲ့ Real Madrid နဲ့ Barcelona အသင်းတို့ထိတိုက်တွေ့ကြကြပါတယ်ဒီဘက်မှာ Real ကဂိုးရင်သွင်းပေမဲ့ပွဲပြီးဖို့ဆက်ကပ်မှိုင်းအလိုမှာ Messi သွင်းတဲ့ဂိုးနဲ့ Barcelona က Real ကိုနောက်ဆုံးမှာ3-2နဲ့နိုင်ရတော့ပါတယ် Barcelona အတွက် Messi က2ဂိုး Rakitic က2ဂိုးသွင်းခဲ့ပြီးတော့ Real အတွက်တော့ Casemiro နဲ့ James တို့ကသွင်းခဲ့တာပါBarcelona ဟာဒီပွဲနိုင်လိုက်တာကြောင့်အခုဆိုရင် Barcelona နဲ့ Real တို့25မက်စီတူသွားပြီဖြစ်ပြီးတော့ Barcelona ကတပွဲပိုကစားထားပါတယ်ဆိုတော့ဒီနေ့ La Liga ဖလားကိုဖယ်သိမ်းရမယ်လို့ထင်ပါတယ်England FA ဖလားဘောလုံးပြိုင်ပွဲမှာတော့ Chelsea နဲ့ Arsenal တို့ final တက်သွားပါတယ်စနေနေ့ကကစားခဲ့တဲ့ပထမ semi final မှာ Chelsea က Tottenham ကို 4-2 နဲ့နိုင်ပါတယ်2ဂိုးစီတည်းဖြစ်ပြီးမှ Hazard နဲ့ Matic တို့တွင်းတဲ့ဂိုးရင်းနဲ့ Chelsea က 4-2 နဲ့နိုင်သွားတာပါဒီနေ့ကနေကအာဆွန်နဲ့မန်စီးတီးတို့ရဲ့ဒုတိယ semi final မှာတော့မိနစ်90အထိတကိုးစီတီးရဖြစ်နေလို့အချိန်ကိုကန်ကြတာမှာအာဆွန်ကဆန်ချက်သွင်းတဲ့ဂိုးနဲ့နောက်ဆုံးမှာမန်စီးတီးကို2-2နဲ့နိုင်ရသွားခဲ့တာဖြစ်ပါတယ်။ဥရောပ Champions League semi final မှာတော့လက်ရှိ Champion Real Madrid က Atletico Madrid နဲ့တွေ့မှာဖြစ်ပြီးတော့ပြင်သစ်က Monaco ကတော့ Italy Champion Juventus နဲ့တွေ့မှာပါ။ Champions League semi final ပွဲစဉ်နဲ့ပတ်သက်ပြီးတော့ Real အစင်းရဲ့ Director Emilio Butragueño ကတော့
Vamos a ver, estamos en las semifinales de la Liga.
En Güema ကစားရမယ့်ပထမပွဲကိုကျွန်တော်တို့တေးချပြင်ဆင်ရမှာပါ။တင်းအကြောင်းတင်းကောင်းကောင်းသိပါတယ်။ကျွန်တော်တို့နောက်တန်းကကောင်းတယ်လို့သူတို့ခံစစ်ကလည်းဘူးသိပ်ပေးရလိမ့်ရှိတဲ့အတင်းမဟုတ်ပါဘူး။ကျွန်တော်တို့အနေနဲ့အရန်တတိထားရမှာဖြစ်ပြီးအမှားမလုပ်မိဖို့လိုပါတယ်။ဖိုင်နယ်ရောက်ဖို့အတွက်အကောင်းဆုံးကစားနိုင်မယ်လို့ညွှန်းလင်းပါတယ်
။ Atletico တင်းရဲ့ဦးဆောင်နေကြရေးမှု Clemente Velovat ကလည်းနောက်တဲ့တိတ်မကွာတာကြောင့် semi final မှာခြေစွမ်းပြနိုင်ဖို့အရေးကြီးတယ်လို့ပြောလိုက်ပါတယ်
။ Bueno pues creo que lo más
importante Madrid ကမှာတိတ်တော့မကွာပါဘူး။နှစ်သင်းစလုံးမှာတူတဲ့အချက်တွေရှိပါတယ်။ဒါကြောင့်ဒီ semi final ကတော့နှစ်သင်းစလုံးချင်းချင်းပြီးအခွင့်အရေးလဲစားပြီးဖြစ်ပါတယ်။ဟိုတင်းတဲ့ကလည်းကိုယ်ပုံစံအတိုင်းကစားကြမှာပါ
။ Morocco နီးပြ Leonardo Jardim ကတော့ Juventus အသင်းဟာအချင်းကောင်းသတင်းဖြစ်တာကြောင့်ဒီပွဲကခက်လိမ့်မယ်လို့ပြောပါတယ်
။ C'est un rencontre
ကျွန်တော်တို့ကဂျွန်ဗင်တက်နဲ့ကစားရမှာပါ။သူတို့ကအရန်တောင်ပြီးချန်ပီယံလိဂ်အတွေ့အကြုံရှိတဲ့ကစားသမားတွေအများကြီးပါ။ဒီဒီအမှတ်ပေးပွဲကပြီးသလောက်ဖြစ်နေပြီဆိုတော့သူတို့မှအဲ့ဒီအားသာချက်ရှိပါတယ်။သူတို့ကအရန်ကောင်းတဲ့အသင်းဖြစ်ပြီးခက်ခဲတဲ့ပြန်ဘက်ပါ။မက်ဒရစ်နှစ်သင်းနဲ့မတူတာကတော့သူတို့ရဲ့ခံစစ်ကဥရောပမှာအကောင်းဆုံးပါ
။ Juventus နီးပြအလက်ဂရီကလည်း semi final မှာ Real အသင်းနဲ့မတွေ့ကြပေမဲ့ Monaco အသင်းမှာလူငယ်ကစားသမားကောင်းတွေအများကြီးရှိတယ်ဆိုပြီးတော့ပြောလိုက်ပါတယ်။
Comunque sia il Monaco è una squadra che arriva nel
Giulia Nero ma tu ci ma da bene Monaco အတင်းက semi final ကိုတက်လာတဲ့အတင်းမှာဒီလိုရောက်လာတဲ့ဆိုကြတဲ့ကသူတို့လည်းကောင်းလို့ပါ Monaco အတင်းဟာ နီးစနစ်ပိုင်းရောနီးဗျူဟာပိုင်းရောကောင်းပါတယ်သူတို့လူငယ်တွေထဲမှာထိတ်ကြံကစားသမားတွေရှိပါတယ်ဂျူဗင်တက်စ်လို့တမိုင်းကြောင်းတော့မရှိပါဘူးဒီလိုမရှိလို့ဂျူဗင်တက်စ်အသင်းဖိုင်နယ်ရောက်ဖို့အားသာတယ်လို့ပြောလို့မရပါဘူးဒါပေမဲ့ဂျူဗင်တက်စ်ရဲ့ဒီမှန်းချက်ကတော့ဖိုင်နယ်တက်လာပြီးချန်ပီယံလိဂ်လာရဖို့ပါပဲ
ပထမကြော်ကတော့လာမယ့်မီလာ၂ရက်နေနဲ့၃ရက်နေမှာစကားမှပြပြီးတော့ဒုတိယကြော်ကတော့မီလာ၉ရက်နေနဲ့၁၀ရက်နေမှာစကားကြမှာပါဖိုင်နယ်ကတော့လာမယ့်ကျွန်တော်၃ရက်နေကြာရင်ဗြိတိန်နိုင်ငံကာဒစ်ဖ်မှာပုံလို့ကြမှာဖြစ်ပါတယ်နော်ယူရိုပါလိဂ်ဖိုင်နယ်မှာတော့နယ်သာလန်နိုင်ငံကအေဂျက်အမ်စတာဒန်နဲ့ဒင်းမတ်နိုင်ငံကအိုလံပစ်လီယွန်တို့တွေ့မှာဖြစ်ပြီးတော့စပိန်ကဆောက်သာဗီဂိုကတော့အင်္ဂလန်ကမန်ချက်စတာယူနိုက်တက်နဲ့ကစားမှာပါပထမကြော်ကမီလာ၄ရက်နေမှာစကားမှပြပြီးတော့ဒုတိယကြော်ကတော့မီလာ၁၀ရက်နေမှာစကားကြမှာဖြစ်ပါတယ်final group Milan 24ရက်နေ့ကျရင်စီးနိုင်ငံ Stockholm မြို့မှာကျင်းပမှာဖြစ်ပါတယ်နော်အင်္ဂလန်နဲ့ Aston Villa ကစားသမားဟာ Ugo Ekwueze ဟာရုပ်တရက်နှလုံးရက်တက်ပြီးတော့ပြီးခဲ့တဲ့တောက်ကြာနေ့ကကွယ်လွန်သွားခဲ့ပါတယ်လက်ရှိမှာ Tottenham Hotspur အသင်းရဲ့ U23 အသင်းနီးပြလုံနေတဲ့ Ekwueze ဟာကြာသပတေးနေ့က Tottenham အသင်းရဲ့လေ့ကျင့်ရေးခွင်မှာရုပ်တရက်နှလုံးရက်တက်ပြီးတော့လက်ကျသွားတာကြောင့်သူ့ကိုသေးုံအမြန်တင်ခဲ့ပေမဲ့တောက်ကြံဒီအစောပိုင်းမှာကွယ်လွန်သွားခဲ့တယ်လို့ Tottenham အသင်းကကြေညာခဲ့ပါတယ်ခင်ဗျာ။ကောက်တီးသတင်းတွေမှာတော့ American ကကဘာကျော်ကောက်တီးသမား Tiger Woods စာကြောကုန်းနဲ့ခြေတော်ခွဲစိတ်ထားတဲ့ဒဏ်ရာတွေကြောင့်ကောက်တီးကစားတာကနေ6လလောက်အနားယူရမယ်လို့ကြေညာလိုက်ပါတယ်။သူ့ရဲ့ခွဲစိတ်ကုသမှုအောင်မြင်ပြီးတော့ဒဏ်ရာပျောက်ခင်းသက်သာမယ်လို့ယုံကြည်တယ်ဆိုပြီးတော့သူ့ရဲ့ Internet စာမျက်နှာမှာပြောထားပါတယ်။ Tiger Woods စာကြောဒဏ်ရာကြောင့်ပြီးခဲ့တဲ့ February လကစပြီးတော့ကောက်တီးကစားတာကနေနားနေကြတာဖြစ်ပြီးတော့အခုတစ်ချိန်ကြောကုန်းခွဲစိတ်တာဟာ2014နောက်ပိုင်းမှာ၄ချိန်မြောက်ခွဲစိတ်တာလည်းဖြစ်ပါတယ်ခင်ဗျာ။လန်ဒန်မာရသွန်ပြိုင်ပွဲကိုတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့ပြီးတော့ဗြိတိန်တော်ဝင်မိသားစုဝင်တွေဖြစ်တဲ့မင်းသားဝီလျံနဲ့ချင်းအားတော်ကိတ်တို့တို့ရောက်အားပေးခဲ့တဲ့သလိုမင်းသားဟယ်ရီလည်းဒီပြိုင်ပွဲကိုအားပေးခဲ့ပါတယ်။ဒီနေ့လန်ဒန်မာရသွန်ပြိုင်ပွဲမှာတော့အမျိုးသားဘက်မှရောအမျိုးသမီးဘက်မှပါကင်ညာနိုင်ငံသားတွေအနိုင်ရသွားပါတယ်။အမျိုးသားဘက်မှာတော့ဒန်နီယယ်ဝမ်ဂျီရူးက2:05:48နဲ့အနိုင်ရသွားပြီးတော့မျိုးမီးဘက်မှာတော့မေရီကေတနီက2:18:38နဲ့ကမ္ဘာစံချိန်ကျင်နိုင်ခဲ့ပါတယ်နော
်။ပြည်နယ်တင်ဆက်ထားတဲ့အားကစားခဏကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်အနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကနေဘဒူနီညပိုင်းအစီအစဉ်လေးကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကကြီးညာပေးပါမယ်ရှင
်။ကမ္ဘာတဝန်းကသတင်းမီဒီယာလွတ်လပ်ခွင့်ဟာမကြုံဘူးလောက်ချင်းချောက်ခံရတဲ့အကြောင်းပြည်သူနိုင်ငံရဲ့ခြေဆိုင်နယ်စည်းမချသတင်းတောင်များဖွဲ့ RSF ကနှစ်ပတ်လည်သတင်းလွတ်လပ်ခွင့်ညွှန်ကြားဒီကနေ့ထုတ်ပြန်ရမှာပြောဆိုလိုက်ပါတယ်။သတင်းလွတ်လပ်ခွင့်အစင်တန်းတိုးတက်လာတဲ့နိုင်ငံတွေထဲမှာမြန်မာ၊လာအိုဖိလစ်ပိုင်၊ပါကစ္စတန်၊ဆွီဒင်တို့ပါဝင်ပါတယ်။အမေရိကန်ကတော့အဆင့်နှစ်ဆင့်ရော့ကျပြီး43နေရာမှာရှိနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူထုချင်းဝန်ကြီးတွေရှာချပေးမဲ့အစီအစဉ်ကြောင့်ဩစတြေးလျငွေကြေးဈေးကွက်မှာအဆုရှယ်ယာဈေးတွေမနေ့ကမြင့်တက်သွားခဲ့သလိုအာရှဈေးကွက်တွေမှာလည်းရှယ်ယာဈေးတွေအကောင်းခဲ့ပါတယ်။ကမ္ဘာပေါ်ကစက်မှုထုံးကားတဲ့နိုင်ငံတွေနဲ့အမေရိကန်ဟာကော်ပိုရေးရှင်းကြီးလုပ်ငန်းတွေပေါ်ခွန်ကောက်ခံမှုတို့အမြင့်ဆုံးဖြစ်ပြီးသမ္မတထရန့်ကဒါတွေကိုအကြီးအကျယ်ရှာချပြဖို့ပြင်ဆင်နေတာပါ။မြောက်ကိုရီးယားနဲ့ပတ်သက်လို့စိုးရိမ်မခင်ဖြစ်နေရတဲ့နဲ့ပတ်သက်ပြီးရှင်းလင်းပြောဆိုမဲ့သမ္မတအင်ဂျီရောကအစီအစဉ်မှာထပ်တော်မတ်တူတက်ရောက်ဖို့တမတ်တော်နဲ့ထရန့်ကဖိတ်ကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျင်တဲ့နျူကလ িয়ার အစီအစဉ်တွေပေါ်တင်းမာမှုတွေတိုးပွားလာနေတဲ့အချိန်မှာပဲတမတ်ထရန့်ကအခုလိုဖိတ်ကြားလိုက်တာပါ။စီးရီးယားနိုင်ငံမြောက်ပိုင်းမှာဒီလ၄ရက်နေ့ကဒါရုလက်နက်နဲ့တိုက်ခိုက်မှုကိုပြင်းထန်ကြွမ်းကျင်သူတွေရဲ့လေလံဆန်းစစ်ချက်တွေအရဆောင်ရင်ဒါရုစိတ်သုံးပြီးအရသားတွေကိုတိုက်ခိုက်ရမှာစီးရီးယားစုရကတာဝန်ရှိကြောင်းတွေ့ရှိခဲ့ရတယ်လို့ပြင်းထန်နိုင်ငံကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တိုက်ခိုက်နေထိ ंछ ုတ်ထားတဲ့ခန်ရှေယုံမျိုးကတိုက်ခိုက်ခံရမှုတွေဒီမှာလူ80ကျော်သေဆုံးပြီးစီးရီးယားလီတက်စကန်တခုကိုအမေရိကန်ကမစ်ဆိုင်းတို့နဲ့လက်တုံပြန်တိုက်ခတ်ခဲ့တဲ့ဒီလေဖြစ်ပွားခဲ့တာပါတက်ခတ်ရမှာအုံပြုတဲ့ဆာရင်တရုလက်နက်နမူနာတွေကိုစမ်းသပ်စစ်ဆေးရမှာစီးရီးယားစုရဲ့တက်ခတ်ကဏ္ဍကထထုတ်တာဖြစ်တဲ့အကြောင်းခိုင်လုံတဲ့တဲ့ရင်အရင်းမြစ်တွေအရသိရှိရတယ်လို့ပြည်ထောင်နိုင်ငံကြားရေးဝန်ကြီးရှာမတ်ကာယောကဒီကနေ့ပဲပြောဆိုလိုက်တာဖြစ်ပါတယ
်တရင်ချင်းချုပ်ကိုကောင်းလင်ဥပကညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကယ်ဒူဗင်စကီဖြစ်ပါတယ်ကျွန်မအီသန်စမရှင် VOA အမေရိကန်တန်မနက်ဖက်မြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00တိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.